တရားအာယုံပြုနာယူကြတာပေါ့ယနေ့သာသနာတော်နှစ်2562ကောဇာတက္ကရာ1380ပြည့်နှစ်ဒုတိယဝါဆိုလပြည့်ကျော်ရှိရက်တည်နှစ်ခရစ်နှစ်2018ခုဩဂုတ်လ4ရက်စနေနေ့ညချမ်းအချိန်ရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်ရေတားရှိရက်ကွယ်နန္ဒဝန်လမ်းမဟာဝိသုဒ္ဓါယောပါဠိတက္ကသိုလ်ရှုကျင်တိုက်သည့်တိပိဋကရောဆရာတော်ဘုရားကြီးတည်နှစ်300ကျောင်းတဲ့အတွင်မှာဘုရားဟောကြား950စတ်တော်များတရားတော်အပိုင်း၄ဟောကြားမှာဖြစ်ပါတယ်ယနေ့တရားတော်ကိုဟောကြားပူဇော်နိုင်ရန်အတွက်တန်လျာဆက်ဆက်တွင်တော်ဆက်ခဲ့ဖူးသောမိဘဘဝဆွေမျိုးများနှင့်ဖခင်ကြီးဦးတင်ဆိုးအားရည်စူး၍ဒေါ်လာခင်သားသမီးမြေမိသားစုတို့ကကုသိုလ်ပြုကြသလိုတခါဦးချစ်ဆောင်မောင်ကလည်းရိုက်ကူးကုသိုလ်ယူပါတယ်မြန်မာပြည်၌တာမကကဘာရရက်ကပါနာယူပူဇော်နိုင်ရန်အတွက်ဓမ္မဒေါင်းလောအင်တာနက်စာမျက်နှာမိသားစုကလည်းပဲကုသိုလ်ယူကြပါတယ်တရားတော်ကိုမဟုတ်ကြမီအလုံးရဲ့စိတ်ထဲမှာဗုဒ္ဓမြတ်စွာဂုဏ်တော်အနန္တကိုအာယုံပြုပြီးတော့မှနမောတတ္တနဲ့ပဲရှိခိုးပူဇော်ပါမယ်နမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တအာလုံးစိတ်ထဲမေတ္တာအာယုံယူပြီးတော့မေတ္တာပွားပါမယ်တရားဟောသူနာကြားသူရှင်လူတ attva တွေသက်ရှိကြမ်းမာဘေးရန်ကွာချမ်းသာကြပါစေမကောင်းမပြုကောင်းနာပြုခူရောနှောင်ပါချမ်းသာစေကိုယ်စိတ်ရှင်လန်းဘေးမတန်အေးချမ်းကြပါစေမြန်မာနိုင်ငံအတွင်ရှိရှိသမျှအနန္တတ attva တွေကဘာအရက်ရက်ရှိရှိသမျှအနန္တတ attva တွေစัจ java လအနန္တရှိရှိသမျှအနန္တတ attva တွေသက်ရှိကြမ်းမာဘေးရန်ကွာချမ်းသာကြပါစေမကောင်းမပြုကောင်းနာပြုခုယောနောင်ပါချမ်းသာစေကိုစိတ်ရှင်လန်းဘေးမတန်အေးချမ်းကြပါစေတို့ရဲ့မေတ္တာရှိန်အားဝါကြောင့်ကဘာအရရရကတ်ကြီးသုံးဖြာကြော်လွားကဖြင့်ကဘာသူများကဘာသားတွေချမ်းသာစေအေးရီဆွဖြန်းပါတည်းတို့ရဲ့မေတ္တာရှိန်အဝါသာယာအေးချမ်းပါစေတော်တို့ရဲ့မေတ္တာရှိန်အဝါကဘာအနှံပြန်စေတော်ယနေ့အပိုင်6ဇတ်တော်အပိုင်3အပိုင်4ဇတ်တော်အမှတ်6ဒေဝဓမ္မဆက်ကိုဟောကြားမှာဖြစ်ပါတယ်မြတ်စွာဘုရားတာဝတိမျိုးဇေတဝန်เจ้าမှာသတင်းသုံးနေတဲ့အချိန်တုန်းကဟောကြားတော်မူခဲ့တာဖြစ်ပါတယ်။ဘုရားလက်ထက်ကတာဝတိမျိုးမှာတကားတူပစ္စည်းဥစ္စာကျွဲဝချမ်းသာပါတယ်။ကျွဲဝချမ်းသာတဲ့တတိဟာဇနီးမယားကွယ်လွန်သွားပါတယ်။ကွယ်လွန်သွားတဲ့အခါမှာမြတ်စွာဘုရားရဲ့သာသနာတော်မှာသူဟာကြည်ညိုစိတ်ရှိပြီးတော့သာသနာဝင်လာပါတယ်။သာသနာဝင်လာတဲ့အခါကျတော့သူ့ရဲ့ကြည်ညိုမှုကသာသနာကြည်ညိုညာတော်လဲပဲလူဘဝတုန်းကစီးစိမ်နေခံစားပြီးတော့မှနေခဲ့တဲ့ပုဂ္ဂိုလ်ဖြစ်တဲ့အခါကျတော့ယဟန်တို့ရဲ့နေနီးထိုင်နီးစားနီးတောင်နီးနဲ့သူဟာအာမရတော့ဘူး။ယဟန်ဆိုတာသိတဲ့အတိုင်းပဲတိစီဝရိတ်ဒုတင်ဆောင်ယဟန်ကများတော့စားရတော့တာဆိုတာလေတက္ကရာကမတို့ရဲ့လှူပွဲမျှတာအောင်လှူသည်မျှနဲ့မျှတာအောင်ဖုံးပေးရတယ်လို့ဆိုတဲ့အခါကျတော့ तू က တထေးဆိုတော့အားမရောက်ဒီတော့ဘာလုပ်လဲဆိုရင်သူ့ဟာသူတခါတည်းအစာဦးတွေဆောက်မီတင်ငုတ်တွေလည်းလုပ်ဘာနာထားစရာအစာဦးတွေပါဆောက်တခါတည်းအကြောင်းအများနေတဲ့နေရာမနေဘူးအစွန်ဖျားအကြောင်းလာမှနေပြီးတော့မှသူ့အိမ်ကအကျွန်အမှုလုပ်တွေလည်းခေါ်စာကျင်တာတွေချက်စားတခါတည်းโอ้ปุญญีลาเวดาเปียวบวยซาถั่วลาดุโลเพ่เอ้อแล้วบลาถีแล้วซื่นมะนะคินติงงานตะซงญะตะซงติงงานโอตะนี่2ซงเวดอาตุปิสีดิถั่วทุบพี่รอหนีลั่นบีซื่นฮะจาวเบนามาโหอวัสัยลาอเทศัยลาออมเมียเอ้อโลซื่อรอตะเยยောက်แต่คาจาโหต้อกายะฮั้นนี่เจ้าเนี่ยยောက်ลาပြီးတော့เจ้านี่ไล่จี้တာဗောကြီးတဲ့အခါကျတော့အဲ့ဒီကိုတော့เจ้าနာသောက်သွားတဲ့အခါဟာပစ္စည်းတွေတခါတည်းနေလန့်ပြုတ်ထားများတော့ဟာဒီဟာဘသူဟာလဲတပီတော့ဟာဒါဘသူဟာလဲတပီတော့ဟာတပီတော့ဟာ၄ဖြစ်အဲ့တော့ကျန်တဲ့ယဟန်တွေကကဲ့ရဲ့ကြကဲ့ရဲ့ကြဒီလောက်အလိုနဲ့တဲ့ဘုရားသာသနာမှာနေပြီးတော့ဒီလောက်တခါတည်းပစ္စည်းဥစ္စာတွေများလာဤလားများလာဤလားဆိုပြီးတော့ဝိုင်းပြီးတော့မှကဲ့ရဲ့ပြီးတော့မြတ်စွာဘုရားထံခေါ်သွားကြတာ။ဘုန်းကြီးတို့ရွှေကျင်သာသနာဟိုပြောစကားလေးလည်းရှိပါတယ်။ပစ္စည်းမတူစိတ်မတူခင်ပြိုကြီးွားချောင်းပစ္စည်းမတူစိတ်မတူခင်အိုကြီးွားချောင်းယဟန်ဆိုတာတဲ့ပစ္စည်းဥစ္စာကိုလည်းပဲမတူမိမသိစီရဘူးလိုတာတဲ့မပိုနဲ့စိတ်လဲမတူနဲ့တဲ့အဲ့ဒါခင်ပြူရောခင်အိုရောရှေးခေတ်တုန်းကတော့ယဟန်တွေကိုခင်ကြီးတို့ဘာလို့ခေါ်တာဒါကြောင့်မလို့ခင်ပြူခင်အိုကြီးွားကြောင်းတဲ့အဲ့ဒါမြတ်စွာဘုရားရှိရောက်သွားတော့မြတ်စွာဘုရားကအဲမေးတာပေါ့ဟုတ်သလားသင်ဟာဘန္နာများစွာစုဆောင်းပြီးတော့ဒီလိုပဲနေတယ်ဆိုတာမှန်သလားမှန်ပါတယ်ဘုရားမြတ်စွာဘုရားကလည်းကဲ့ရဲ့เอองาพระตาธนาတော်มาอโลเนอองยောင်เยเลวยอองตะคาเดเสญญียายัดมาชิ่งกัดပြီးတော့มาငိမ့်ချမ်းမှုကိုလိုလားအောင်ဝရိယထားစ조사အောင်ငါဘုရားချီးမွမ်းစကားတွေနဲ့ဒီလောက်တရားတွေဟောပေးတဲ့ရှားကသင်ကဒီလောက်တောင်မှပစ္စည်းဥစ္စာတွေတွေ့ဖက်ပြီးတော့သာသနာတွေဝင်လာရသလားဆိုပြီးတော့ဘုရားကတစ်ဖက်ကလည်းတရားပြရင်တစ်ဖက်ကလည်းသူ့ရဲ့အပေါ်မှာဟလာကေရတဲ့အနေအဖြစ်ဘုရားကမိန်ကြားတာပရိသတ်ရဲ့အလယ်မှာမိန်ကြားတာပရိသတ်အလယ်မှာမိန်ကြားတော့အဲ့ဒီတကြွေယဟန်ကတကြွေရနေဖြစ်လာတဲ့ယဟန်ကတော့ရှက်သွားရှက်ရုံနဲ့မကောက်ဒေါသထွက်ကြည်စမ်းဘုရားကမိန်တာဟုတ်တော့ဒေါသထွက်ထွက်ပြီးတော့ဘာလုပ်လဲဆိုတော့ဩဒါဆိုရင်ဒီလိုကြည့်ရမှာပေါ့ဘုရားဆိုပြီးတော့ဣဂဒီပုံချပလိုက်တယ်တင့်မိုင်လေးနဲ့လူလဲကောင်းမှာဒီကန်းကျုပ်ကြီးဟိုဣဂဒီမပါပဲနဲ့အပေါ်ပိုင်းအချွတ်ကြီးနဲ့တခါလဲရက်အဲ့တော့နဘုရားတန်ဃာတော်ကြီးကလည်းမျိုးလုံးပြုတ်ကုန်တယ်ဟာတီးကိုတော့ဘယ်လိုလုပ်တာလဲကြည်စမ်းဘုရားအရွယ်တိုက်တယ်ပေါ့အဲ့ဒါလိုဖြစ်သွားတဲ့အခါမြတ်စွာဘုရားကဩဒီယဟန်တကြွေယဟန်ဒေါသအာကြီးလိုက်တာအေးသင်ဟာရှေ့တုန်းကဟိရိဩတ္တပအရှိအကြောက်တရားတွေရှိခဲ့ရှာခဲ့ပါရဲ့သားနဲ့နော်အခုမာဖရာသာသနာမှာယဟန်လာဖြစ်ပြီးတော့ဒီအရှိအကြောက်ကင်းမဲ့တယ်သင်ဟာတစ်ချိန်တုန်းကဘလူးဘဝနဲ့နေစဉ်မှာအရှိအကြောက်တရားကို12နှစ်တိုင်ရှာဖွေပြီးတော့တန်ဖိုးထားခဲ့တာကြည်စမ်းကြည်စမ်းဆိုပြီးတော့မှမြတ်စွာဘုရားကအဲ့ဒီမှာတန်ဃာတော်ကြီးရဲ့လျှောက်ထားမှုနဲ့ရှေးအတိတ်ကိုပြန်လာအဲ့တော့တခါတည်းရန်ကြတော့တချို့ကဘလို့လဲဆိုတော့ဘုန်းကြီးဝတ်တဲ့အခါမှာလူကတော့ဘုန်းကြီးဝတ်တယ်သင်္ကန်းဆင်းမြန်းပြီးတော့ပေါ့နော်ဒါစိတ်ကဘုန်းကြီးမဖြစ်ဘူးလူဘုန်းကြီးစိတ်ကလူဖြစ်အဝတ်အစားကတော့ဘုန်းကြီးပဲစိတ်ကလူစိတ်ဖြစ်တနည်းပြောရလို့ရှင်ဒီပုဂ္ဂိုလ်ကဒါတောထွက်ပဲအဲ့တော့ဘုန်းကြီးတို့ဟိုလောကဖြစ်တတ်တာလေးကိုကြည့်ပြီးတော့မှသာသနာမှာဟိုပြောကြတာလေးရှိတယ်ဒါအပြစ်တင်တဲ့သဘောနဲ့ပြောတာမဟုတ်ပါဘူးဆင်ញံဖို့ပါယဟန်6မျိုးရှိတယ်တဲ့ယဟန်6မျိုးဒါမန္တလေးဆရာတော်ကြီးကလည်းပဲဟိုဆင်ញံစေခြင်းလို့ သူ့ထံရောက်လာတဲ့ပုဂ္ဂိုလ်တွေကိုဒါပြောတယ်လို့လဲကြားဘူးတယ်ငယ်ဖြူငယ်နဲ့တောထွက်တောင်ပြန်မီးလံသိုးချောင်ရောင်တောင်တောင်အမောင်အဘယ်ယဟန်ပင်ဤတဲ့အဲ့တော့ယဟန်6မျိုးဒါဘုသူတပေါ့ငယ်ဖြူငယ်နဲ့တောထွက်တောင်ပြန်မီးလံသိုးချောင်ရောင်တောင်တောင်အမောင်အဘယ်ယဟန်လဲတဲ့ဒါငယ်ဖြူဆိုတာကတော့အများသိပါတယ်ဟိုအသက်9နှစ်လောက်ကစပြီးအသက်20လောက်အထိသာသနာဘုံယဟန်ဝင်လာရင်ဒါငယ်ဖြူခေါ်တော့ငယ်နဲ့ဆိုတာကအိမ်တော်မပြူရသေးမယ်18နှစ်လောက်အတွင်းပေါ့အိမ်တော်မကြတင်သေးတဲ့အရွယ်မှာအိမ်တော်ကြအိမ်တော်ကြပြီးမရဘဲသေးသေးသို့မဟုတ်ကွဲတာပဲဖြစ်ဖြစ်အိမ်တော်ပြည့်သွားတယ်အဲ့တော့အိမ်တော်ပြည့်သွားတော့အဲ့ဒီပုဂ္ဂိုလ်ကဘုံကြီးဝင်လာတယ်အဲ့ဒါငယ်နဲ့မိသွင်းနေပြီးတော့ရောက်လာလို့ငယ်ဖြူငယ်နဲ့တောထွက်တောင်ပြန်တောထွက်ကတော့အားလုံးသိပါတယ်ဟိုသားသမီးတွေမြေးတွေမြစ်တွေရပြီးကမှလူလောကထဲအကြာကြီးနေပြီးမှအသက်ကြီးမှသာဘုံကြီးဝင်လာရင်ဒါပါလေတောထွက်ခေါ်တာငယ်ဖြူငယ်နဲ့တောထွက်တောင်ပြန်တောင်ပြန်ဆိုတာအသက်20ကျော်တဲ့အထိသူဖြူကြီးပေါ့မိမမရပဲနဲ့လူဖြူကြီးကနေပြီးတော့မှနော်လူဖြူပေါက်ပေါ့လေအဲ့ဒါတင်ငန်းဝင်လာရင်တောင်ပြန်နဲ့ငယ်ပြုံငယ်နဲ့တောထွက်တောင်ပြန်မီးလံတိုးချောင်မီးလံဆိုတာကသာသနာကြီးညိုလို့လည်းမဟုတ်ဘူးပြောရရင်ဟိုသင်္ကန်းဝင်လိုက်4-5-6ဝါ9ဝါ10ဝါရပေါ့ရပြီးတော့အင်းလူလောကထွက်ရင်ကောက်မလားလူထွက်သွားလိုက်လူလောကတဲ့လှုပ်လှုပ်ရှားရှားပြင်းတော့တခါဘုန်းကြီးပြန်ဝဲလိုက်အလားတချို့ကပြောတာပေါ့တခါဝစ်ပြီးတခါပြန်ထွက်ပြီးတခါပြန်လန်တခါလန်တမီးလန်နဲ့နှစ်ခါဝစ်ပြီးနှစ်ခါပြန်လန်နှစ်မီးလန်အဲ့ဒါမီးလန်နဲ့နောက်ဆုံးသိုးချောင်ဆိုတာကတော့လူပြိုရိုးကြီးဖြစ်ပြီးတော့မှနောက်လောကဘက်ကမိခိုရာမရှိလို့တော့မဟုတ်စိတ်ကုန်လို့သာသနာပဲရောက်လန်အဲ့ဒါသိုးချောင်ဒါကတော့လောကဟိုဖြစ်တတ်တဲ့ဟာလေးတွေပြောတာပေါ့နော်ဒါမှမဟုတ်ဒီယဟန်ကဟိုတော့တောင်မြန်ဆိုတာကောင်းတာလေးလည်းအများကြီးရှိပါတယ်။ဒါဒီယဟန်ကနည်းနည်းကိုလွန်ကဲတယ်။ဖယားရှည်ကြီးကိုဟာဤကတိပုံချပြီးတော့ကိုဒီလိုနေကြည့်ရမှာလားစီလောက်ကြတာ။ဒါကြောင့်မလို့ဦးဇင်းတို့ကြောင်းနိုင်ဖုန်းကြီးတွေကိုသတိပေးထားတာရှိတယ်။ဖိုးသူတော်ကြောင်ကျွတ်တော့တောင်မြန်လက်သင်ခံကြောင်းကံဖယားပြက်လက်တန်းနဲ့။အလားဖိုးသူတော်တို့ကြောင်းတို့ကျွတ်တို့တော့ကျွတ်တို့တောင်မြန်တို့လက်သက်မခံနဲ့တဲ့ကြက်ခပိုင်းဆရာတော်ဘုရားကြီးကတော့မေ့ဘူးတဲ့ကပ်ပီးရတော်အတွက်ခွေးကြောင်ကျက်တက်တက်မမွေးနဲ့တဲ့ဘုံကြောင်အခွေးကဘသူကြိုက်သွားပြန်ပြီအလိုက်ရှင်းရလို့မပြီးတော့အဲ့လားဘာဖြစ်တယ်ညာဖြစ်တယ်စကားများလို့နောက်ပြီးတော့မှလည်းတကယ်ဆင်ခြင်ဆရာလေးလည်းစပြီးမှမရှိတော့လဲပေါ့နော်ပြောစမ်းမှရှိတယ်ဒါလေးကတော့တော်တော်ကောင်းတယ်ဒွိတန္တကံကပ်ပီးရင်စမဲသီလင်စေဝဖို့သူတော်တော်ထွက်တောင်ပြန်တေလူအေးတေဝိဇေယဒုက္ခကာမိနောတဲ့ဒါသတိထားစရာလေးဒွိတန္တကဆိုတာကြောင်းနေအပ်တဲ့အခါနှစ်ပါးပိုင်အပ်တာအဲ့ဒါဒွိတန္တကခေါ်တယ်ဒွိတန္တကကိုကြီးမဆိုင်သူမပိုင်နဲ့အနိုင်ဖိစီကိုကစီလို့သူစီလို့၍ထိုးထိုးရံပွားနှစ်ဦးသားပိုင်ထားတဲ့ကြောင်းနဲ့ပစ္စည်းကို၎င်းကပ်ပြီးရင်စများသောအားဖြင့်အစားကြောင်းသာကြောင်းသို့လာ၍ဝေယာဝိဆာအနေငယ်မြနှင့်အစကယိုယိုသေးကြားလေးလေးယိုသေးကြံ့လျက်ကြောင်းအတင်းကိုအပေါင်းအသင်းများအားပေါ်ပြလျက်ကပ်ပြီးလင်ပြီးပြီးနဲ့ခြားတတ်တဲ့ကပ်ပီယာကို၎င်းဒွိတတကံကပ်ပီရင်ဆိုမဲသီလင်ဆိုဘိုးသူတော်အဲမဲသီလင်ဆိုဒါကောင်းတဲ့ဆရာလေးတွေမပါပါဘူးနော်မဲသီလင်ဆိုသားသည်လင်ဆုံးကုံရှုံးကျွေးတင်လိုအင်မရအကြောင်းမလာတဲ့အတွက်မေသီလမှန်မှန်မေသီလံမေသီလေတထွေမေသီလောမကောင်းသောမေသီလကို၎င်းတောအတွက်ဆမယားနဲ့နေအာရလီမှစာဝတ်နေရေးဒုက္ခဘေးကိုလွတ်ရေးကြံဖန်ယဟန်ခံ၍ကြံခံဝိပဿနာနော်နှစ်ဖြာတန်စီဝိနီးမလားနှစ်ဖြာဝန်စီဝိနီးမလားဆရာမကတ်ရောက်တက်ရာရာသွားလာဝဆထင်းရာသွားလျက်တိမ်ငါထွက်လျင်ကြောင်းတိုင်ချင်း၍တော်တဲ့ဘုန်းကြီးတိမ်ငါထွက်တော့ဝါတော်မရသည်ဟုကြောင်းတိုင်ဘုန်းကြီးဖြစ်ချက်တိမ်ငါထွက်လျင်ကြောင်းတိုင်ချင်း၍ယွန်းစရာအသွင်မနှောစင်ဖြင့်အပြောခဲ့တဲ့တော်အတွက်ကို၎င်းအဲတောင်မြန်စမိမအတွက်ဝိတက်ပွေနောက်စိတ်ပွေဖောက်၍ 蓝小丹被七一万洋魁航便被卖牙爱月太阳牙丹树那不地门的枪击表面汉班们家亚达们都罗达们亚罗表都几不安的然后也汉不安都要来的多出来三三到面也汉过了高得路上路走的口一片说呢叫家把那路安达过来看没有出地图啊谁母亲也过亲也过没来一看别的边的得路也汉过了高哎的路路哇嘛哭出带卖卖路阿呀嘛大的那边嘛တော့တရားမဖက်ဖက်နဲ့နော်အစဖတ်ဖို့အဲဒီလိုရောက်လာတာလည်းရှိတယ်ဒုက္ခကာမိနောတဲ့ယဟန်ချမ်းသာကောင်းစွာလူလာကြောင်းနိုင်ဖုံးဖျားသည်ဝိဇေယမွေဟောက်အသွင်မွေဝေးထံလျက်ဆင်ခြင်တွေးကဝေးဝေးသာရှောင်ခြင်းရသည်ဆိုပြီးတော့အခုလက်ကြည့်ဖျားရှိကိုတခါတည်းဤကတိကြီးဖြုတ်ချပြီးတော့မှဒီလိုကြည့်ရမှာဘော့ဆူလောက်တော့တာအဲ့ဒါမြတ်စွာဘုရားအေးတဲ့သင်ဟာနော်တချိန်သောကာလကဘလူဘဝနဲ့12နှစ်တိုင်တိုင်အရှိတ်အကြောင်းတရားကိုရှာဖွေတန်ဖိုးထားခဲ့သူဆိုတော့မှအဲ့မှာမြတ်စွာဘုရားကတန်ဃာတော်ရဲ့မေ့လျှောက်မှုနဲ့အဲ့မှာအတိတ်ဆက်ကြောင်းပြန်လာအဲ့တော့မြတ်စွာဘုရားဒီပြန်လိုက်တဲ့အတိတ်ဆက်ကြောင်းထဲမှာအာလုံးသိတဲ့အတိုင်းဗာရဏသီပေါ့နော်ဗာရဏသီမှာပြမတ္တမင်းမင်းပြုတော့အဲ့မှာဘုရားအလောင်းမွေးဖွားပါတယ်ဖရာအလောင်းမွေးဖွားတော့ဖရာအလောင်းရဲ့နာမည်ကတော့မဟိန္ဒကနော်မဟိန္ဒအဲသူ့ရဲ့ညီကတော့စန္ဒကုမာရာတဲ့အဲ့တော့သူတို့ညီကိုနှစ်ယောက်ဒီမဟိန္ဒမင်းသားနဲ့စန္ဒကုမာရာမင်းသားနော်ဒီသွားနိုင်လာနိုင်အရွယ်လေးရောက်တဲ့အချိန်မှာသူတို့ရဲ့မိမေတော်ကြီးပေါ့မိဖရာကြီးနိုင်ရွာဆန်းသွားတယ်ဒီခါမှာရှင်ဘရင်နောက်ထပ်အမျိုးသမီးတယောက်ကိုအဲမိဖရာတင်မြှောက်လိုက်တယ်အဲ့ဒီမိဖုရားနဲ့သားလေးတစ်ပါးရတယ်သူရိယာတဲ့အဲ့ဒီသူရိယာလေးကိုမင်းကြီးကချစ်တော့မိဖုရားကိုပြောမိတယ်အေးတင်လို့တဲ့ဆူတောင်းပါဆိုတော့မိဖုရားကကောင်းပါပြီရှင်မင်းကြီးအခုမတောင်းသေးပါဘူးလိုအပ်ချိန်မှာတောင်းပါမယ်ပေါ့အဲ့ဒါလို့နဲ့သူရိယာမင်းသားလေးအရွယ်ရောက်လာတဲ့အခါကျတော့အရှင်မင်းကြီးအရှင်မင်းကြီးပြောထားတဲ့အတိုင်းဆူတောင်းပါတယ်ကျွန်တော်မျိုးမရဲ့သားဖြစ်တဲ့သူရိယာမင်းသားလေးကိုအင်းရှိဆံအဖြစ်မင်းစည်းစိမ်ပေးပါဆိုတော့ဘီရင်ကြီးကအစိတ်ထဲမကျေနပ်ဘူးဟဲ့ရှေ့မှာသားကြီးနှစ်ယောက်မိဘုံကြီးတို့ထင်းထင်းရှားရှားရှိပါလျက်ကဲနဲ့အငယ်ဆုံးသားကိုငါအင်းရှိဥပါဒါစာလုပ်ပြီးတော့မှမင်းစည်းစိမ်ပေးရမယ်ဆိုမတော်ဘူးမပေးနိုင်ဘူးအဲ့ဒါမိဖုရားကြီးကလည်းအမတန်ချစ်တယ်မိဖုရားကြီးဆိုတော့မိဖုရားကြီးကလည်းထပ်ခါထပ်ခါပြောရင်းနဲ့နောက်ကျတော့ကဲဒီတိုင်းသာထားရင်တော့ငါသားကြီးနှစ်ယောက်ကိုဒီမိဖုရားကမတော်မတည့်မဟုတ်ကြရင်တော့ခဲ့ရကြီးရဲ့ဆိုပြီးတော့သားကြီးနှစ်ယောက်ခေါ်ပြီးတော့ကဲသားတို့အဖေကတော့ဒီလိုစကားအနေနဲ့ခရီးပေးမိပြီဒီတော့မိမဆိုတာကလည်းပဲနော်အလိုမကျတဲ့အဲဒေါသဝင်လိုင်းအာကာတအနေနဲ့နော်သားတို့အပေါ်မှာမကောင်းကြံကောင်းကြံနေတယ်ဒီတော့သားတို့တနေရာမှာပဲသွားနေပါအဖေနှက်ရွာဆန်တဲ့အခါမှာပဲဒီမှာလာပြီးတော့မင်းစည်းစိမ်နဲ့ရှင်ဘရင်လောက်ပါဆိုတော့သားနှစ်ယောက်ကလည်းသဘောတူတယ်အဲ့တော့သားနှစ်ယောက်တော်တယ်လွတ်ပြီးတော့ဖခင်ကြီးကတော့အမတန်စိတ်ချမ်းမြေမှုမရှိဘောလေစိတ်မကောင်းဘူးအဲ့ဒါဒီမင်းသားနှစ်ယောက်သွားကနေမှာအခုနသူရိယမင်းသားကခက်ငယ်ငယ်ပေါ့အဲ့ဒါသူ့တွေ့သွားတယ်သူကတွေ့သွားတော့အကိုကြီးတို့ပဲသွားမလဲဟာဒီလိုပဲထိုးသွားမလို့အချိုးချောင်းပြောပြတယ်အပြေဆုံးဟာအဲ့ဒါဆိုရင်ကျွန်တော်လည်းမနေဘူးတဲ့ညီလေးလည်းလိုက်မယ်ဆိုတော့300သားသွားကြတော်တဲ့သွားတဲ့ခါကျတော့ဟိမန္တာရောက်တော့အကြီးဆုံးဖြစ်တဲ့မဟိန္ဒဖရာလောင်မင်းသားကနေပြီးတော့ကဲညီလေးဒုရိယရေးတဲ့ထို့ရေးလေးပါးတွေတုံးလို့ရအောင်ရေးသွားခါစမ်းကွာဆိုရေးခံခိုင်းလိုက်တာအဲ့ဒီရေးခံကဘလူးစောင်းတဲ့ရေးခံဖြစ်ဘလူးကလည်းဝဲသွန်နာမင်းထံကသူကအခွင့်ရထားတယ်ဒီရေးခံနဲ့ဆင်းလာတဲ့လူတွေတိုင်းတော့မစားနဲ့ဆင်းလာတဲ့လူတွေကိုဒေဝတန်တရားမေးဒေဝဓမ္မဒေဝတန်တရားမေးမဖြေနိုင်စားဒီလိုစားခိုင်းတာအဲ့တော့ဒုရိယကလည်းရေးတဲ့ဆင်းသွားတာဟိုကဘလူကထွက်လာပြီးတော့အဲအတင်ဒေဝဓမ္မတရားဒေဝတန်တရားသိလားသိပါတယ်နေနဲ့လားဟာဒေဝတန်တရားပါလွဲတယ်လာခဲ့ဆိုရေးအောင်ဆွဲခေါ်တော့အဲ့တော့ညီလေးနောက်ကျပေါ်မလာဘူးဆိုပြီးတော့အဲသာနာကုမာရလှုပ်လိုက်တော့လေသာနာကုမာရဆင်းသွားဟိုကဒေဝတန်တရားမေးအာဒီဝဒန်တရားတိတာပေါ်တဲ့အရက်လေးမျက်နှာဒီဝဒန်တရားအာလွဲတဲ့ရည်တဲ့ဆွဲခေါ်သွား ဆိုတော့ဟာငါညင်တော့အတော်နဲ့ပေါ်မလာပါလားဆိုပြီးတော့တန်လေးလွယ်ပြီးတော့အဲနော်ဒီဒီလက်နဲ့ဒီနဲ့ပေါ့ဘုရားလောင်းကနောက်ကလိုက်ချလာလိုက်ချလာတော့ဟိုနရောက်တော့ရေကန်နရောက်တော့ကြီးလိုက်တယ်ညံရှိသူဟာအမြဲတမ်းဆင်ညာလဲလို့ဆိုပဲမလို့အေးငါညီတွေပျောက်သွားတယ်ဒီရေကန်နပျောက်သွားတာကြီးလိုက်တော့ခြေရာကဆင်းရပဲတွေ့ပြီးတော့တက်လာတဲ့ခြေရာမတွေ့ဘူးအော်ဒါဆိုရင်ငါညီတွေဘလူးဆွဲသွားတာဖြစ်မယ်မဝဲဘူးမဆင်းဘူးဘေးနာမှာ तू อ่ะရက်အဲ့ဒီချိန်ခါမှာဟိုကဘလူးကလည်းစားကျင်နေပြီစားကျင်နေတဲ့အခါကျတော့ဘာလုပ်လဲဆိုတော့တောတောသားရောင်ခီးသွားရောင်ဆောင်ပြီးတော့မှလာပြောတာအရှင်ယောက်ျားဘာလုပ်နေတာလဲရေကန်ကြီးမြင်နေရပြီရေဆင်းချိုးလေးရေတောက်လေးအကြဝူးလေးဘာဒီကြာဆွေးလေးစားလေးပန်းပန်းလေးဘာညာပေါ့အဲသူတဲ့ဝင်းအောင်စီယုံကြီးလှုပ်တာပေါ့အဲ့ဒီခါကျတော့မှဘုရားအလောင်းကကြိလိုက်တယ်နော်သူမှလည်းတန်လျက်ကလည်းလွယ်ထားပြီးသားလေးကလည်းကင်ထားပြီးသားပဲကြည့်လိုက်တယ်ဩဒါငါလားစီယုံနေဒီလိုတော်လေကောင်းကြီးမှာဒါဆင်းရဲနေကြီးတယ်လို့သိတယ်ငါဒါဘလူးပဲဖြစ်မယ်တင်ဘလူးမလားဟုတ်ပါတယ်မလိမ့်ဘူးဒါဆိုငါညီတောင်မင်းခေါ်သွားဟုတ်ခေါ်ပါတယ်တဲ့မစားလိုက်ဘူးလားမစားသေးပါဘူးတဲ့ဘာလို့မစားသေးတာလဲဒေဝရန်တရားသိချင်လို့တဲ့ဒေဝရန်တရားမေးတာသူတို့ဖြေတာလွယ်လို့တဲ့โอ้อะติงก็เทวดันเตียตีฉินน่ะล่ะหุบไปเด้เอ้งาผีเมเด้งาฮ้อปะเมเด้หาเอ้อล่ะสื่อยฮ้อบาเด้ตูนาเมเด้ดาบะโลงาขันนากูหาญิปัดนี่เด้ดีเทวดันเตียเม็ดเม็ดเด้เตียฮ้อเมงาหาญิญิปะปัดจีเน่တော့မဟုတ်နိုင်ဘူးเด้だจังโมโลเตียသဘင်ဆင်ရင်ကြတဲ့အခါပြင်ဆင်ကြတဲ့အခါကြည့်ဘဒူမမရှိဘူးတော့တရားဟောမှာကဘုရားအလောင်းမဟိန္ဒမင်းသားတစ်နာမာကဘလူတစ်ဟောသူတစ်နာသူတစ်အဲ့ဒါအဲ့ဒါလိုလဲပြောလဲဟာရှင်မင်းသားရတဲ့တဲ့ဆိုပြီးတော့ဒီခါလဲသူရေကန်နဲ့ခေါ်သွားရေတွေပါတခြားကြာနာချိုးပေးဒီခါတန်တန်ရှင်းရှင်းလှုပ်ပေးခါတဲ့ပန်းတွေပါတွေနဲ့တခြားပြင်ဆင်းဟောအဲ့ဒါလိုပြင်ဆင်းပြီးတော့မှတခါဘလူဆိုတော့လဲသူစည်းစိမ်နဲ့ပေါ့တခြားမန်တက်တွေပါတွေဆောက်မန္တတေပါရီဆောက်ပလင်နေပါရီချကြည်စမ်းကြည်စမ်းနော်စားထဲမှာပါတယ်မန္တကိုလည်းတိတိမန္တမဟုတ်ဘူးတန်စာဆင်ထားတယ်တဲ့ဒါကြောင့်မလို့ဒီခေတ်တရားပွဲတွေဆင်တဲ့အခါတချို့ကတော့ဘာလို့အဲ့လောက်ဆင်တာလဲပလင်လေးချဟောလေရတာပဲပေါ့တကယ်တော့ဓမ္မကိုပူဇော်တာပါဒီမှာလည်းပဲစားတဲ့တက်ရိပ်ပါပါတယ်နော်အဲ့မှာရေချိုပေးတယ်ပန်းနေပန်းပေးတယ်အဲ့နသားတွေလိမ့်ပေးတယ်အဲနောက်ပြီးတော့မန္တတ်ကိုလည်းအဲ့ဒီမှာတန်စာဆင်ပြီးတော့ပလင်ချပြီးတော့မှအရှင်မင်းသားဟောဒီပလင်ပေါ်တက်ပြီးတော့ခေါ်ကြပါနာတော့လေဘလူးကမင်းသားရဲ့ခြေရင်းကနာလာတဲ့ဗျာတတိထားနော်တရားနာတဲ့အခါဟောသူရဲ့အထက်ကမနေရဘူးအခုဘလူးကခြေရင်းမှာနာတာအဲ့ခါကျတော့မှဘုရားတော်မဟိန္ဒမင်းသားကဂါထာလေးနဲ့ဟောချလိုက်တယ်ဟိရိဩတ္တပသမ္ပန္နာတုတ်ကဓမ္မာသမာဟိတတန်တော်တပ္ပုရိတာလောကီဒေဝဓမ္မာတိဝုစရိလောကီလောကနာဟိရိဩတ္တပသမ္ပန္နာဟိရိဩတ္တပတရားနဲ့ပြည့်စုံကုန်သောတုတ်ကဓမ္မာသမာဟိတဟိရိဩတ္တပအစရှိတဲ့ကုသိုလ်ဓမ္မတို့နဲ့ပြည့်စုံကုန်သောတန်တော်ငြိမ့်သက်အေးချမ်းတဲ့ကာယကံစသည်တို့နဲ့ပြည့်စုံကုန်သောသဗ္ဗရိတာသူတော်ကောင်းတို့ဒီကိုဒေဝဓမ္မာတိဒေဝဓမ္မတို့ဟူ၍ဝုစရိဆိုအပ်ကုန်၏ဒေဝတန်တရားဆိုတာဓမ္မလည်းဒေဝတန်ခေါ်တယ်ဓမ္မရှိသူပုဂ္ဂိုလ်လည်းပဲဒေဝတန်ခေါ်တယ်ပြောမယ်ဆိုရင်တော့ကာယဒုစရိုက်စသည်ပြုရမှာရှက်တဲ့ဟိဒီတရားကာယဒုစရိုက်စသည်ပြုရမှာကြောက်တဲ့ဩတ္တပတရားအဲ့ဒီဟုတ်တပ်ဟိဒီနဲ့ဩတ္တပတရားနှစ်ပါးကိုเทวธรรมเทวดาเตียလို့ခေါ်ဒီနေရာမှာတော့ဖြင့်အဲ့ဒီဟောတ္တပဣတိဥတ္တပ ਨੇ ပြည့်စုံတဲ့တန်တကိုစိတ်နှစ်ပါးငြင်းအေးချမ်းသာနေတဲ့ပုဂ္ဂိုလ်ပြောရရင်တော့ကာယတုစရဝစီတုစရမနောတုစရတွေငြိမ်းနေတဲ့ပုဂ္ဂိုလ်တန်တအဲ့ဒီပုဂ္ဂိုလ်ဒီကိုတပ်ပုရိသလို့ခေါ်ပါတယ်ဒီနေရာမှာအထာဂရာဒီကတော့တပ်ပုရိသဆိုတာဘယ်လိုခေါ်မလဲကျေးဇူးတရားတွေကိုသိပြီးတော့မှထုတ်ဖော်ပြီးတော့မှဆက်သောအားဖြင့်တင့်တယ်တဲ့ယောက်ျားတင့်တယ်တဲ့တတ္တဝါတင့်တယ်တဲ့ပုဂ္ဂိုလ်တွေဟာတပ္ပုရိသပါပဲလို့ဘုရားအလောင်းကအဲ့ဒီတုတ်ကဓမ္မတရားကိုဟောလိုက်တာ တနည်းပြောရင်ဒေဝတန်တရားအဲ့တော့ဒီဒေဝတန်တရားဆိုတာဟာသမုဒိနတ်ဒီလဲကျင့်တယ်သမုဒိနတ်ဆိုတာလူပြေကတန်းပြီးအုပ်ချုပ်တဲ့မင်းမင်းရဲ့အရှိဥပယာစာတွေပေါ့တခါဥပပတ္တိနတ်ဆိုတာနတ်တွေပြောတာဝိသုဒ္ဓိနတ်ဆိုတာယန္နာတွေပေါ့အဲ့ဒီလိုသမုဒိနတ်ဥပပတ္တိနတ်ဆိုတဲ့ဝိသုဒ္ဓိနတ်ဆိုတဲ့ဒီသူတော်စင်သူတော်မြတ်တွေအထက်တန်းစားပုဂ္ဂိုလ်တွေကျင့်တဲ့တရားတဲ့အဲ့တော့ဘုန်းကြီးတို့လောကကြီးကိုစောင့်ရှောက်တာဘာလဲမြတ်စွာဘုရားကလောကပါလာတရားဆိုတာဟိရိနဲ့ဩတ္တပါပဲဟိရိဩတ္တပါကိုစာပေမှာအပြည့်အစုံဖွင့်ထားတယ်အပြည့်အစုံဖွင့်ထားတယ်လောကကြီးကိုကြည့်လိုက်ဒီဟိရိဩတ္တပါပျက်စီးသွားပြီဆိုရင်လောကဟာပျက်စီးဖို့တော်တော်လေးတေချာပြီဘုန်းကြီးတို့ရှေ့တုန်းကဟိုစာပေလည်းကြည့်လို့ရပါတယ်ဒီယဟန်ဟာအရှက်မရှိဘူးဆိုရင်အမတန်နာစရာကောင်းတနည်းပြောရင်အလစ်စီတို့ပြောခံရတာပဲဒီလူကြီးကအရှက်ကိုမရှိဘူးဆိုအနာဆုံးပဲရတာဒီအမျိုးသမီးကအရှက်ကိုမရှိဘူးဆိုအမတန်နာဖို့ကောင်းတာသို့တော့ဒီဘက်ကမှာတော့ရှက်ကြောတွေပြတ်ကုန်ပါပြီရှက်ကြောတွေပြတ်ကုန်ပြီအဲ့ဒါစာမပြောတယ်ဟိရိဖြစ်ဖို့အတွက်ဘာလို့တလဲတဲ့ဆင်ကျင်ဖို့လိုတယ်ဩတ္တပါဖြစ်ဖို့ဆင်ကျင်ဖို့လိုတယ်ဘလို့ဆင်ကျင်ရမလဲဇာတိငါလိုအမျိုးဆက်မြတ်တဲ့ပုဂ္ဂိုလ်ဟာဒီလိုယုံညံ့တဲ့အကုသိုလ်တွေမလုပ်ဘူးထားပါတော့တန်ဃာအလုဆိုရင်ဒီလိုတန်ဃာအလုသူများအသက်ငါတွေဖားတွေတတ်တယ်ဆိုတဲ့အလုဟာတန်ဃာတဲ့အလုငါလိုမြင့်မြတ်တဲ့ဇက်ရှိတဲ့ပုဂ္ဂိုလ်လို့ရမယ်အလုမဟုတ်ဘူးလို့ကိုယ့်ရဲ့ဇာတိကိုဇက်ကိုကြည့်ပြီးတော့မှလည်းပဲအရှက်ကိုမွေးမြူပါတဲ့ဝရဩဒါကမတိသေးတဲ့ကလေးအရွယ်လို့ရမယ်အလုငါလိုအရွယ်ရောက်သူကဒီလိုအကုသိုလ်လုပ်ရမှာလေလား။ကိုအရွယ်ကိုဆင်ញင်ပြီးတော့မှလည်းပဲအရှက်ဆိုတာမွေးရတယ်။တက်ခါသူရဘာဝအာနေတဲ့ပြောရလို့ရှိရင်တော့ခွန်အားမရှိတဲ့ပုဂ္ဂိုလ်တွေသာလျင်ဒီလိုနော်လှုပ်အလုပ်ကိုလှုပ်တာငါလိုခွန်အားရှိတဲ့ပုဂ္ဂိုလ်ကနော်တတ္တိကောင်းတဲ့ပုဂ္ဂိုလ်ကဒီလိုအကုသိုလ်လုပ်ဘယ်လုပ်မလဲ။ဗနာတိပါဒါနေရှောင်းကျင်တာ။တခါဘာဥဒ္ဒစ္စအသိဉာဏ်ပညာမရှိတဲ့အန္တဘာလာတွေလုံးမှာဘောဒီအကုသိုလ်အလုပ်သူစတဲ့အလုပ်ကငါလိုပညာရှိဘုသူတ္တရှိတဲ့ပုဂ္ဂိုလ်လိုရမယ်လို့မဟုတ်ဘူးတရားမလို့တရားနာတဲ့အခါဆင်ញင်ဆိုတာဟိရိဖြစ်အောင်ဆင်ញင်ရမှာငါတရားမနာတဲ့ပုဂ္ဂိုလ်မဟုတ်ဘူးငါတရားနာတဲ့ပုဂ္ဂိုလ်ဒီလိုသူစတဲ့လိုလုံးဆရာလားဟောတဲ့ဘုန်းကြီးကလည်းဆင်ញင်ရမှာပေါ့ဟင်ငါသူများတော့ဟောနေပြီငါကိုငါတော့ဖြစ်ဒီလိုမစင်ញင်မှုဆိုရင်တော့ငါဟာအရှက်ပြောင်နေတဲ့ဓမ္မဂရိကဖြစ်တော့မှာပေါ့ဆိုပြီးတော့အဲ့ဒီဇာတိရဲ့ဝရရဲ့အမျိုးဆက်ရဲ့အရွယ်ရဲ့သူရဘာဝရဲရင်းနဲ့ကိုယ့်ရဲ့ဂုံရဲ့နောက်ပြီးတော့ဘာဟုသစ္စာကိုယ့်ရဲ့ဘုသူတ္တကျွယ်ဝမှုအဲ့ဓာတွေစင်ញင်ပြီးတော့မှဟိရီဆိုတာဖြစ်အောင်လုပ်ရတယ်တဲ့ဇာတိကပြောသလိုဆိုရင်တော့ဗျာဩတ္တပါနဲ့ဟိရိမှာဟိရိကကိုယ့်ကိုယ်ကိုအာယုံပြုပြီးတော့ရှေ့ရတယ်ဩတ္တပါကသူများကိုအာယုံပြုပြီးတော့မှကြောက်ရတယ်သူများကိုအာယုံပြုကြောက်ရတယ်ဆိုကြပါစို့ငါကိုသူများတွေကနေပြီးတော့မှနော်ကေရတော့မှငါမကောင်းတာလုပ်လို့မတော်ဘူးဟောလောကထဲမှာဟေးပြောရလို့ရှိရင်သူများစိတ်တည်တဲ့ပုဂ္ဂိုလ်တွေရှိတယ်အပင်ញင်ရတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီပုဂ္ဂိုလ်တွေဆိုအဝိကြီးလည်းမြင်နိုင်နေအာယုံပြုရင်သိနိုင်နေအဲ့တော့ငါမဟုတ်ဒီလိုလောက်တာသူများမသိတော့မှအဲ့ဒါလိုအဖိုးအဘိညာဉ်ပိုင်းရှင်တကိုးရှင်တွေကသိတယ်ဆိုပြီးတော့အဲ့ဒီအရှက်အကြောင်းနဲ့ဒုစရိုက်ဆိုတာလုံအောင်ထိန်ရတာစာထဲမှာပြောထားတယ်ဟိုတန်လုံးနှလုံးနဲ့တစ်လုံးကအေးလို့ဒါပေမဲ့လို့မစင်နေအထက်ထက်လူကြံပြီးတော့ပေးနေတယ်အဲ့တန်လုံးကတလုံးကြတော့အင်မတန်ပူလောင်ပြီးတော့မှခါတယ်ရရတော့ပူလောင်နေတယ်အဲ့တော့ညံရှိတဲ့လူကိုဟဲ့မင်းဒီတန်လုံးနှလုံးဘယ်အလုံးယူမလဲပေါ့ကင်စမ်းกว่าဆိုရင်စဉ်းစားကြည့်အေးတဲ့တန်လုံးကင်မမယ်ဆိုတော့လေမစင်နေနဲ့ညစ်ပနေတာဆိုတော့ယွန်းစရာကြီးလေယွန်းစရာကြီးအဲ့တော့ဆက်ဆုပ်တာနဲ့ကိုအေးတဲ့တန်လုံးကိုလည်းသူမကင်တကဟိုတန်လုံးပူလာဤကင်မလာဆိုတော့တလောက်ပူလောင်တာဤအပူကြောက်တဲ့အတွက်ကြောင့်လဲမကင်ဒါပဲဒါကြောင့်မလို့ ဟိရိနဲ့ဩတ္တပဆိုတဲ့သဘောလေးကဟိုစာမှာလည်းဆက်ပြောပါတယ်ဘယ်လိုဆင်ခြင်မလဲတဲ့ဇာတိမဟာတပိစ္ဆောကနာကိုယ့်ရဲ့အမျိုးဇတ်ကိုဆင်ခြင်ပြီးတော့လေဟိရိဩတ္တပဖြစ်အောင်နေရတယ်တက္ခတတ္ထုမဟာတငါဟာတခြားသူတပည့်မဟုတ်ဘူးဖရာတပည့်ဖရာတပည့်ဒီလိုလုပ်တာတော်ရဲ့လားဒီလိုလုပ်တင်သလားသူများမမေးနဲ့ကိုယ့်ကိုယ်ကိုပြန်မေးတတ္ထုမဟာတက္ခတတ္တိယဒါယစမဟာတဖရာကအမွေတွေထားခဲ့တယ်ငါကလည်းနိဗ္ဗာန်တပစ္စယဟောတုအမွေတောင်းနေတာယန္တာဖြစ်ချင်နေတာပေါ့ဒီလောကုတ္တရာအမွေနဲ့ငါထိုက်တန်ရဲ့လားငါကြင်ကြံမှုကတက္ခစဒုထသဗ္ဗမစာရီငါနဲ့အတူတကွတရင်သုံးပေါ်ရရှိတယ်။သူတို့တလောက်ကောင်းကောင်းမွန်မွန်ကြင်ကြံနေတဲ့ချာငါမတော်မတရားဒီလိုနေလို့တော်ရဲ့လား။အဲ့ဒီလေးချက်။ဇာတိမဟာတပိစ္ဆောကနာတဲ့။ကိုယ့်ရဲ့အမျိုးဆက်မြင့်မြတ်မှုကိုဆင်ញံပါ။အဲတတ္ထုမဟာတပိစ္ဆောကနာဆိုတာဆရာဖရာရဲ့မြင့်မြတ်မှုကိုဆင်ញံပါ။အဲဒါယစမဟာတဖရာထားခဲ့တဲ့လောကုတ္တရာအမွေမြင့်မြတ်မှုကိုဆင်ញံပါ။အဲနောက်ဆုံးကတော့ဖြင့်အဲအတ္တပြမစာရိမဟာတာဆိုတာပိစ္ဆဝကနာဆိုတာအတူနေပုဂ္ဂိုလ်ရဲ့မြင့်မြတ်မှုကိုဆင်ញင်ပြီးတော့မှဒါဟိရိဩတ္တပါဆိုတာမွေးရပါတယ်တဲ့ဒါကြောင့်မလို့မြတ်စွာဘုရားလောင်ဖြစ်တဲ့မဟိန္ဒမင်းသားကအဲ့ဒီဒေဝရန်တရားလဲဟောလိုက်ကြောတခါတည်းဘလူကသဘောကျသွားတယ်သဘောကျပြီးတော့မှအရှင်မင်းသားတဲ့အရှင်မင်းသားကျင့်တတ်တယ်တဲ့ကျင့်တတ်တယ်ဒါကြောင့်မလို့အရှင်မင်းသားရဲ့ညီနှစ်ယောက်ကိုလွတ်ပေးပါမယ်တဲ့ဟုတ်ပြီလွတ်ပေးပါဆိုလွတ်ပေးဆိုတော့အဲ့တော့အရှင်မင်းသားတဲ့အဲ့ထဲကတယောက်ကိုလွတ်ပေးပါမယ်တဲ့အရှင်မင်းသားကြိုက်တဲ့ပုဂ္ဂိုလ်ပြောပါအဲ့ဒါဆိုရင်ညီလေးသူကြီးကလွတ်ပေးกว่าတဲ့ဟာအရှင်မင်းသားဟာဒေဝဒန်တရားသိပါတဲ့ဒါပေမဲ့လို့မကျင့်ဘူးတဲ့ဟာဘာလို့မကျင့်လဲရှိရအရှင်မင်းသားစဉ်းစားကြည့်လေတဲ့စန္ဒကုမာရနဲ့ဒူရိယမှာစန္ဒကုမာရကအကြီးတဲ့အဲ့တော့အကြီးမပေးဘဲနဲ့ဒူရိယပေးပါအငယ်တောင်းနေဆိုတာဒါကြီးတဲ့ပုဂ္ဂိုလ်ဆိုတာပူဇော်ရမှာအလေးမြတ်ပြုရမယ်တရားစိတ္တဓမ္မပဒကြီးကဆိုရှိတယ်။နောက်ကြီးလေးတဲ့ပုဂ္ဂိုလ်ပူဇော်ရမယ်ဥစ္စာကိုအရှင်မင်းသားကကြီးလေးတဲ့ပုဂ္ဂိုလ်ချမ်းပြီးငယ်တဲ့ပုဂ္ဂိုလ်တောင်းနေဆိုတာဒေဝဒန်တရားကိုမကျင့်တာပဲဆိုတော့မဟုတ်ဘူးတဲ့ငါတို့တော်တဲ့ရောက်လာတာအဲ့ဒူရိယရောင်ရောက်လာတာတဲ့တို့ရဲ့ခမည်းတော်ကြီးကနော်စုပေးမယ်ဆိုတဲ့အခါကျတော့ဟိုကတောင်းတဲ့အခါကျတော့အဖေကလည်းမပေးနိုင်တာနဲ့ဒိုးတော်တဲ့ထွက်လာတာနော်အဲ့တော့ဒီမှာသူရိယဘလူးစားလို့တီးပြီးလို့ပြောရင်ဘသူချုပ်မှာတော့တို့ကပဲမဟုတ်တူလောက်ကြံတယ်လို့ထင်ပါပေါ့အဲ့ဒီအများကမယုံသင်တာဖြစ်ပြီးတော့ကဲ့ရဲ့ခံရမှာကြောက်တဲ့အတွက်ကြောင့်မို့လို့ငါဟာညီလေးသူရိယကိုတောင်းတာပါဒါပါလေဟိရိဩတ္တပါပဲအဲ့ဒီခါမှာနော်ဘလူးကသဘောကျပြီးတော့မှကြီးကိုနှစ်ယောက်လုံးပြန်လွတ်ပေးလိုက်ပါတယ်အဲ့ချိန်ခါမှာအဲမကြောက်ဘူးဆိုပါတော့လေအဲသူတို့မိတ်ဆွေတွေဖြစ်သွားပြီးတော့မှခမီးတော်ကြီးနတ်ရွာဆန်းနေဆိုတာနတ်ခအရာတည်တဲ့ခါကျတော့သူတို့နန်းတော်ပြန်တယ်အဲ့ဘလူးကြီးပါခေါ်သွားတယ်နန်းတော်ဘလူးပါခေါ်သွားတယ်ခေါ်သွားပြီးတော့ဟိုရောက်တဲ့ခါကျတော့အဲဖရာလောင်းဖြစ်တဲ့မင်းသားကအဲ့ဒီမှာဘယင်လောက်ပါတယ်ဆန္ဒကုမာရကအင်ရှိပေးပြီးတော့ဆန္ဒကုမာရအင်ရှိပေးပြီးတော့အဲသူရိယကိုစစ်သူကြီးခတ်ပါလေအဲဘလူးအတွက်လည်းနေရာပေးပါလေတဲ့အာဘလူးကိုလည်းတခါတည်းပန်ဦးပန်ဖျားတွေနဲ့စားစရာတောက်စရာတွေနဲ့ထမင်းဦးတွေနဲ့เนาะဘလူးအတွက်လည်းနေရာပေးတယ်ဒါကြောင့်မလို့ဘယင်တွေရဲ့နန်းတော်တဲ့ဘလူးဘလူးရောက်လာတယ်လဲဆိုတာဒီလောက်ဆိုရင်သဘောပေါက်လို့ပါပြီအလိုအလျောက်ရောက်လာတာမဟုတ်ဘဲနဲ့မင်းကြီးမင်းသားတွေရှေ့ဆက်တော်အရာခေါ်လို့မလို့နန်းတော်တွေတဲကိုဘလူးတွေရောက်လာတာပါเนาะအဲအဲ့ဒီဇတ်တော်ကိုမြတ်စွာဘုရားကဟောပြီးတဲ့အခါဟိုဒီနေ့ကပြောခဲ့တယ်လို့ပါပဲတစ္ဆာအထွတ်တင်ပါတယ်အဲ့တော့တစ္ဆာကလည်းမိမိတို့တခြားရှာစရာမလိုဘူးခန္ဓာမှာရှာပင်စုပါတာနဲ့ခန္ဓာဒုက္ခဓမ္မစကြာမှာလာသလိုပေါ့ဇာတိစရာပြတိမရဏအချစ်သူနဲ့ကွဲမုန်းသူနဲ့တွဲအဲလိုရတာမလို့လိုတာမရနောက်ဆုံးတော့ခန္ဓာ၅ပါးဟာဒုက္ခသစ္စာအဲ့တော့ဒါဆိုရင်မိမိတို့ရထားတဲ့ခန္ဓာ၅ပါးကြီးဟာဘာလဲဒုက္ခလွယ်ထားတာပင်စုပါဒာနဲ့ခန္ဓာဒုက္ခခန္ဓာရသူအလုံးဟာဒုက္ခလွယ်ထားတဲ့ဒုက္ခတွေဟုတ်ပြီဒီဒုက္ခတွေလွယ်အောင်ဒ ဒုက္ခတွေဘယ်သူသဲဆောင်လာတာလဲဆိုရင်တဏှာသမုဒိယကဒုက္ခကိုသဲဆောင်လာတာအဲ့ဒီသဲဆောင်လာတဲ့တဏှာသမုဒိယဘယ်အိမ်မှာနေလဲဆိုတော့ကိုယ်အိမ်ထဲမှာပဲနေတယ်ဟုတ်ပြီတဏှာသမုဒိယကဒုက္ခတွေသဲဆောင်လာလို့ကိုယ်ရာဒုက္ခတွေသဲထန့်နေရတယ်လွယ်ထားရတယ်လွတ်လန်းကဘယ်မှာလဲဖရာရဲ့ဓမ္မထဲမှာရှိပါတယ်အဲ့ဒီဓမ္မကိုအတိညာနဲ့မှထည့်ပြီးတော့ကာယကံမြောက်ဝစီကံမြောက်မနောကံမြောက်ကျင့်လိုက်လို့ရှိရင်အဲ့ဒါဒုက္ခလွတ်လန်းကနေလျှောက်လှမ်းရရောက်ပါတယ်အဲ့ဒါမဂ်ကင်၈ပါးပဲမဂ်ကင်၈ပါးကလည်းအပြင်ဘက်မှာထွက်လန်းလျှောက်ရမှာမဟုတ်ပါဘူးတတိပဋ္ဌာန်၄ပါးနဲ့အညီမိမိတို့ရဲ့ခန္ဓာဉာဏ်ရောက်ခန္ဓာထဲမှာလန်းလျှောက်ရမှာပါလူတွေကတော့မနေ့ကအိယာထအညောင်းညာပြီးအပြင်ဘက်ကိုခန္ဓာနဲ့လမ်းလျှောက်ကြပါတယ်အခုမိမိတို့နိဗ္ဗာန်ရောက်ချင်သူတွေကတော့ခန္ဓာထဲမှာနော်ဉာဏ်နဲ့လျှောက်ရပါလိမ့်မယ်ဟုတ်ပြီမကနော်မကင်၈ပါးလမ်းကနေဒုက္ခလွတ်လမ်းကလျှောက်ရင်နိဗ္ဗာန်ဆိုတဲ့ဒုက္ခလွတ်စခန်းကိုရောက်ပါလိမ့်မယ်ပြောမယ်ဆိုရင်ခန္ဓာ၅ပါးရသူခန္ဓာ၄ပါးရောတပါးရောအတူတူပဲအဲ့ဒီပုဂ္ဂိုလ်တွေကဒုက္ခလွယ်သေးပါတဏှာသမုဒိယကတော့ဒုက္ခသေးဆောင်ရာဒုက္ခသေးပါအဲမဂ်ကင်၈ပါးကတော့ဖြင့်ဒုက္ခလွတ်လန်းဖြစ်ပြီးတော့နိဗ္ဗာန်ကတော့ဒုက္ခလွတ်စခန်းဖြစ်ပါတယ်ဒီရေသနာအသစ္စာအထွတ်တင်လိုက်တဲ့အခါမှာအခုနောက်တုန်းကဖះရှိမှာအရှိမရှိတဲ့ကိုတော်ဟာနော်တရားအသီးတွေကပ်ပြီးတော့မှဖရားရဲ့တရားဒေသနာသစ္စာ၄ပါးအထွတ်တတ်ထားတဲ့เนาะတရားဒေသနာအဆုံးမှာသောတာပန်ဖြစ်သွားခဲ့ပါလေကြည်စမ်းကြည်စမ်းဖရားရှိတော်ကန္တကောဇလုတ်တဲ့ကိုတော်ဟာဖရားတရားကြောင့်သောတာပန်ဖြစ်တယ်ဒီနေရာမှာဆင်ခြင်ကြည်ဘုန်းကြီးတို့ရှိတာအဲ့လိုကန္တကောဇလုတ်လို့ရှိရင်ငါကြိုက်တုံးမှာဖရားလိုတရားတွေပြနေမှာမဟုတ်ဘူးဒေါသသမားကိုဒေါသနဲ့ပဲအနံယူခြင်းရတာများတာဟုတ်ဖះကတော့မေတ္တာနဲ့ဒေါသသမားကိုမေတ္တာအထုပွားပြီးတော့မှတရားဟောလိုက်တာတော့ဒါမှဖြစ်သွားပါတယ်ဒါကြောင့်မလို့ဒီဇတ်တော်မှာဥစ္စာများစွာသိသိတဲ့ယဟန်တော့ဒါမှဖြစ်သွားတဲ့ယဟန်ဟာအခုနပြောတဲ့ဘလူးပါပဲအဲသူရိယမင်းသားအငယ်ဆုံးဆိုတာအရှင်အာနန္ဒာဖြစ်ပြီးတော့အလယ်ဖြစ်တဲ့စန္ဒကုမာရမင်းသားကတော့အရှင်သာရိပုတ္တရာပါဖះလောင်းကတော့မင်းသားမင်းသားပေါ့ဟိရိဩတ္တပပြည့်စုံကဒေဝဓမ္မပုဂ္ဂိုလ်ခေါ်ပါတယ်တဲ့။ဘုန်းကြီးတို့အဲဇတ်တော်အမှတ်9နှစ်ပါကတ္ထဝါဟနာဇတ်ပါ။မြတ်စွာဘုရားတာဝတိမြို့မှာနေစဉ်ကဟောကြားတော်မူခဲ့တဲ့ကတ္ထဝါဟနာဇတ်ဖြစ်ပါတယ်။အဲ့တော့ဒီဇတ်တော်ကိုဘသူအကြောင်းပြုဟောတယ်လဲဆိုလို့ရှိရင်ဘုရားလက်ထက်ကဘုရားနဲ့ညီတော်ညီကိုတော်တဲ့မဟာနံမင်းရှိပါတယ်။အဲ့ဒီမဟာနံမင်းဟာဒီနာဂမုံဒဆိုတဲ့ကျွန်မနဲ့အဲဒီမိဖုရားအနေနဲ့ပေါ့နော်ဇနီးမယားအနေနဲ့အတူနေလိုက်တဲ့အတွက်နာဂမုံဒဆိုတဲ့ကျွန်မကနေအဲ့ဒီမှာနော်တမီးတယောက်မွေးပါတယ်ဝါသဘခတ္တိယအဖေကမဟာနံမင်းအမေကနာဂမုံဒကျွန်အဲ့ဒါကောသလရှင်ဘုရင်ကြီးကလည်းမြတ်စွာဘုရားကနေပြီးတော့ဟောတဲ့တရားကိုတခါတည်းဟိုဆွေမျိုးတော်အောင်ဆိုပြီးတော့သွားပြီးတော့တာကီမျိုးတွေထံသွားတောင်းတဲ့အခါတာကီမျိုးတွေကလည်းကောသလကြောက်ရတာဆိုတော့တကယ်တာကီမျိုးကလည်းမျိုးပြတ်မခံကျင်တော့ဘာလုပ်လဲဆိုတော့မဟာနန်နဲ့ကျွန်မကမွေးတဲ့ဝါသဘခပိခတ္တိယာကိုအဲမင်းသမီးလှုပ်ပြီးတော့ပေးလိုက်တာကောသလကတည်သွားတယ်အဲ့တော့အဲ့ဒီဝါသဘခတ္တိယာမင်းသမီးကနေပြီးတော့ဝိတ္တူဘာကိုမွေးပါတယ်။နောက်တစ်ချိန်ခါမှာအလိန်ပေါ်သွားပါတယ်။ဒါဇလန်နောက်ကြတော့ဘုန်းကြီးတို့သူ့နေရာရောက်လို့ရှိရင်ဟိုးဒွါရတကနိဗ္ဗာန်ဘာရတလာဆက်ချင်တင်ရှားပါလိမ့်မယ်။ဒီမှာတော့အချင်းချုပ်ပေါ့။အဲ့တော့ကောသလရှင်ဘရင်နဲ့ဝါသဘခတ္တိယာမိဖုရားတို့ကနေဝိတ္တူဘာမွေးတယ်။နောက်တစ်ချိန်မှာဝိတ္တူဘာဟာကျွမသမန်းတိပြီးတော့အဲကောသလရှင်ဘရင်ကနေပြီးတော့မှမိဖုရားကြီးကိုလည်းယာထူးချပါတယ်။ဝိတ္တူပါကိုလည်းအရေးမလုပ်တော့ပါဘူးသူတို့နန်းတွင်ထဲမှာတော့နေခွင့်ပေးထားပါတယ်အဲ့ဒီတည်င်းကိုမြတ်စွာဘုရားကကြားတဲ့အခါမှာယဟန်900ချမ်းပြီးတော့နန်းတော်ကိုကြွပါတယ် ကြွပြီးတော့ဟိုရောက်တော့မေးပါတယ်မင်းကြီးတဲ့ဝါသဘခတ္တိယာဘယ်မှာလဲမှမနန်းတော်ထဲမှာရှိပါတယ်ဗျာအေးဝါသဘခတ္တိယာဘုဒ္ဓသမီးလဲမှမမဟာနမင်းကြီးသမီးပါဟုတ်ပြီအခုဘုဒ္ဓလက်ထဲရောက်နေတာလဲတပည့်တော်ရဲ့လက်ထဲပါအေးအဖေကလည်းပဲမင်းမဟာနအခုလက်ရှိပိုင်ထားတာကလည်းကောတလာမင်းအဲ့ဒီတော့သူကမွေးတဲ့သားဒီနော်ဘယ်လိုလို့မင်းမဖြစ်ထားရမှာလဲအဖေကမင်းနော်ပိုင်ရှင်ကလည်းမင်းအဲ့ဒီမင်းကမွေးလာတဲ့သားဟာမင်းကိုဆွဲပြီးတော့မွေးလာတဲ့သားဟာမင်းအဖြစ်ဘာဖြစ်လို့မထိုက်တန်ရတာလဲအေးဟိုးရှေ့တုန်းကတခဏမြတ်ပေါင်းဖော်တဲ့နော်ထင်းခွေခတ်တဲ့ထင်းခွေတဲ့မိမရဲ့သားကိုယ်တော်မှရှင်ဘုရင်ရာထူးပေးခဲ့တာတွေရှိခဲ့ဘူးတယ်ဆိုပြီးတော့မြတ်စွာဘုရားကအတိတ်ဇလန်းလေးအစပေးတဲ့တော့ကောသလရှင်ဘုရင်ကရှောက်ထားတဲ့အတွက်အတိတ်ဆက်ကြောင်းပြန်ပြအဲ့တော့ဇမတအမင်းဟာဥယျာဉ်ထဲကိုသွားရင်းနဲ့အဲ့ဒီမှာတချင်းသာသာတချင်းတန်သာသာဆိုးနေတဲ့အဲထင်းခွေသမားလေးကိုအဲ့ဒါမယားအဖြစ်နဲ့အဲ့ဒီမှာနေရင်းနဲ့မှအဲ့မှာကိုွန်တီသွားတယ်ကိုွန်တီသွားတဲ့အခါမှာအမျိုးသမီးကထင်းခွေမကပြောတယ်ရှင်မင်းကြီးကိုွန်တီပါပြီအေးအဲ့ဒါဆိုဟောဒီမှာလက်ဆော့သမီးမိန်ကလေးမွေးရင်တော့ကိုယ့်အကိုရှာဖွေစားတော့ပြီးတော့အရင်နှိပြုတ်ပြီးတော့အဲသားယောက်ျားမွေးမယ်ဆိုရင်ဟောဒီလက်ဆော့ကလေးယူပြီးတော့နန်းတော်လာခဲ့ပါဆိုတော့အဲ့ဒီမှာသားလေးမွေးပါတယ်အဲ့ဒီသားကဖခင်အလောင်းပါပဲဒါကြောင့်မလို့ဖះလောင်းရဲ့ဘဝကြည့်နော်အမြဲတမ်းဘယင်သားအမြဲတမ်းအဲပြောရလို့ရှိရင်နတ်သားဒီလိုပြောလို့မရဘဝဆုံးကျင်လည်ခဲ့တာဘဝဆုံးကျင်လည်ခဲ့တာအခုလဲမင်းရဲ့သားတော့သားပဲဒါပေမဲ့လို့အမေဘက်ကနှိမ်ပါနေတယ်အဲ့တော့ဒီသားလေးကတခါတည်းဟိုအရွယ်ရောက်တော့ဆော့တဲ့ပြူတဲ့အခါနဘေးကပြောတာပေါ့အဖမဲသားငါတို့လာပြီးတော့အဲရိုက်တဲ့နှက်တဲ့အဲဒီလိုနဲ့အထင်သေးခံရတော့အမေကိုမေးတယ်အမေသူများတွေမှာအဖေခေါ်စရာရှိတယ်သားမှာအဖေခေါ်စရာအဖသားအဖေဘယ်သူလဲဆိုတော့မှငါသားရဲ့မင်းအဖေကတခြားမဟုတ်ဘူးဟောဒီပြမတာမင်းကြီးပဲအမေအမေမှာတက်တည်ရှိတာရှိတာပေါ့သားရဲ့ဟောဒီမှာလက်ဆွတ်မင်းအဖေကမှားသွားတယ်တမီးမွေးလို့ရှိရင်တော့လှုပ်ရှားတော့သားမွေးရင်တော့ဟောဒီလက်ဆွတ်ယူလာခဲ့အဲ့ဒါဆိုရင်အမေသားတို့သွားမယ်ဆက်ပြီးတော့သားမင်းနှစ်ယောက်ဖေအဲ့ကုနာတော့ကဖရာအလောင်းနဲ့သူ့ရဲ့မေတော်နဲ့ပြမတဲ့မင်းကြီးရှိသွားကြတယ်။သွားကြတော့ဟိုမှာဝင်ခွင့်တောင်းတော့ဝင်ခွင့်ရပါတယ်။ဟိုရောက်တော့ရှင်မင်းကြီးကိုရှောက်တယ်။အရှင်မင်းကြီးတဲ့။ဟောဒီသူငယ်ဟာအရှင်မင်းကြီးနဲ့ကျွန်တော်မကနဲ့မွေးတဲ့အရှင်မင်းကြီးရဲ့သားပါတဲ့။စဉ်းစားကြည့်ပေါ့ဗျာ။ဒီလောက်မင်းကြီးမင်းပရိသတ်အစုံထဲမှာထင်းခွေသမားကဒီကလေးကဘယင်ကလေးပါဆိုတော့ပြောရလို့ရှိရင်ပြောခွင့်ရတာတော့ကံကောင်းပြောခွင့်ရတာတော့ကံကောင်းအဲ့တော့ရှင်မင်းကရှက်တာနဲ့ဟာငါသားမဟုတ်ဘူးတဲ့ဘာလီလာပြောလဲပေါ့ရှင်မင်းကြီးတဲ့ဟောဒီလက်ဆွတ်ဟာအရှင်မင်းကြီးပေးခဲ့တဲ့တက်တည်ပါပဲတဲ့ဆိုတော့အာအဲ့လက်ဆွတ်လည်းငါမသိဘူးတဲ့သူလည်းငါသားမဟုတ်ဘူးတဲ့ဘာလီလာပြောလဲပေါ့ဒါမျိုးလို့မောင်းမထုတ်တာတော့ကံကောင်းအဲ့တော့ထင်းခွေသမားဖះလောင်းရဲ့အမေကအရှင်မင်းကြီးတဲ့ကျွန်တော်မျိုးမမှာအာကိုအာထာပြုစရာကတော့ဖြင့်တစ္ဆာပဲရှိပါတော့တယ်ကျွန်တော်မျိုးမကိုတစ္ဆာပြုခွင့်ပေးပါတဲ့ကျွန်တော်မျိုးမရဲ့ဟောဒီသားလေးဟာအရှင်မင်းကြီးကိုဆွဲပြီးတော့မှဖြစ်တဲ့အရှင်မင်းကြီးရဲ့သားမှန်လို့ရှိရင်ကျွန်တော်မျိုးမရဲ့ဟောဒီသားလေးဟာကောင်းကင်မှာတီးနေပါစီအကယ်၍ကျွန်တော်မျိုးပါကမဟုတ်မမှန်လှုပ်ကြံပြောလို့အရှင်မင်းကြီးရဲ့သားမဟုတ်ဘူးဆိုရင်ဟောဒီကျမသားဟာအပေါ်ကပြုတ်ကျပြီးတော့အသက်ထွက်ပါစေဆိုပြီးတော့မှဘာမပြောညာပြောနဲ့သူ့အသားပွေ့ရှိပြီးတော့ကောင်းကင်ပြစ်တင်လိုက်တာကောင်းကင်ပြစ်တင်လိုက်တာတင်းခွေသမားဆိုတော့ဗျာအသားလေးပြစ်တင်နိုင်တာပေါ့ကျန်တဲ့မင်းသမီးဆိုရင်မချင်မှမနိုင်ပါတင်းချင်းအမြဲတမ်းခွေရတာဟုတ်ဗျာကျုပ်တို့တော့မှဆိုရင်လေသမားယာသမားတက္ကမကြီးတွေအမွေးတဲ့အခါကျတော့မိန်းကလေးတွေကဘယ်တစ်ပင်မော်တက်လဲသူတို့ပဲထွန်ထောင်ပြီးတော့ထွန်လှဲ့နေကြလဲသူတို့ပဲဟာနွားလောက်တယ်လဲသူတို့ပဲနော်ပြောရရင်တော့အင်မတန်ခွန်အားပြည့်စုံကြတာကိုသူ့သားကိုဘာမပြောညာမပြောတဲ့အဲ့ဒါအ คุณอารมณ์อะไรบ่เนาะปิ้วไปก้าวขึ้นปิ้ดตินชะไล่ปิ้ดตินชะไล่ได้คาเจรทิศาก็มั้นนี่ล่ะโอ้เอ้อล่ะพญาอะลองก็อัปโปมาติมลินขุยลีเนี่ยติมลินขุยลีเนี่ยติมลินขุยลีเนี่ยลงပြီးတော့มาออกกาตู้อภิရှင်บยินเนี่ยดีกว่าปริตัจจีကိုជីပြီးတော့พญาลองก็ပြောတယ်ปุฎโฑเตยหันมหาราชาตนมันปอตะสนาธิบะอินญีปิเทวปอเตติกิญสะเทวตะกัมปะสันอရှင်มินีကျွန်တော်ဟာကျွန်တော်မျိုးဟာအရှင်မင်းကြီးရဲ့သားအရဲမှာတဲ့အမေတစ္ဆာပြုသွားပြီလေတဲ့အရှင်မင်းကြီးဟာအခြားအခြားသောပုဂ္ဂိုလ်တွေတော်မှမွေးမြူစောင့်ရှောက်ပြီးတော့မှเนาะဒီလိုပေးနေတာမေတ္တာတွေပေးနေတာကရုဏာတွေပေးနေတာသားအရင်ဖြစ်တဲ့ကျွန်တော်မျိုးကိုဘာဖြစ်လို့မမွေးမြူခြင်းရတာလေတဲ့ဘာဖြစ်လို့ပစ်ပယ်ရတာလေတဲ့လောကမှာသားသားဆိုတဲ့စကားဟာตามันပြောရင်တော့အတူတူပဲဒုသောစာမှာตา၄မျိုးခွဲထားตา၄မျိုးတဲ့နံပါတ်၁ကတော့อัตรสะဆိုတာကိုယင်มาဖြစ်တယ်ตาကိုသွေးตาယင်အဲ့ဒါอัตรสะလို့ခေါ်တယ်ဒုတိယကတော့คิตระဆိုတာဒီခေတ်ပြောသလိုပေါ့ဒီเนาะဒီပါခေါ်မလဲနတ်ဒီဘက်မှာရှိပါတယ်အိယာအပြင်ပလင်မှာလာပြီးတော့มาဖြစ်เนาะအိယာအပြင်ပလင်မှာနတ်ဒီကြတော့လူတွေလိုမွေးဖွားတာမဟုတ်တဲ့ net တွေရှိတာဟုတ်အဲအဲ့ရအပြင်ပလင်မှာလာဖြစ်တော့ဖြစ်တဲ့သားအတ္တရစအခတ္တရစအဲတတ္တိယအန်ဒီဝါသိကသားဆိုတာကတော့အတ္တပညာသင်ယူတာဒီခေတ်ရှိတယ်မို့လားဆိုင်းပညာသင်ယူတဲ့ပုဂ္ဂိုလ်တွေဇတ်ပညာသင်ယူတဲ့ပုဂ္ဂိုလ်တွေဘယ်ဆိုင်းဆရာကြီးရဲ့သားတပည့်ပါတဲ့ဘယ်ဇတ်မင်းသားကြီးရဲ့သားတပည့်ပါတဲ့သူကတပိလို့တဲ့တဲ့မပြောဘူးရှိရသားလေးထည့်ပြီးတော့သားတပိပါတဲ့အဲစရုဋ္ဌဖြစ်တဲ့ဒိဏကသားဆိုတာကတော့မွေးစားသားကိုခေါ်တာပါအခုဒီနေရာမှာကတော့ဖြင့်သားယင်ပေါ့ဗျာသားယင်အဲအဲ့လိုမျိုးလဲဘုရားအလောင်းကပြောလိုက်ကျော်မင်းကြီးကသူ့စိတ်ထဲချစ်ချင်းမေတ္တာတွေဖြစ်ပြီးတော့မှဩငါသားဟုတ်တယ်ငါသားလက်ခံပြီလက်ခံပြီငါသားလာခဲ့အဖေမွေးမှာပေါ့ဆိုပြီးတော့လက်ကဖြန့်တဲ့အချိန်ခါမှာနေဘေးပုဂ္ဂိုလ်တွေကလည်းပဲမေတ္တာဖြစ်ကုန်ညားတယ်မေတ္တာဖြစ်ကုန်ညားတယ်ဒီကလေးလေးပေါ်မှာမေတ္တာလေးဖြစ်ပြီးတော့ဟာငါလည်းမွေးမယ်သူလည်းမွေးမယ်ဆိုပြီးတော့အဲ့ဒီအချိန်ခါမှာတဲ့စာကပြောတာလက်ဖြန့်တဲ့လူလက်တထောင်ရှိတယ်တဲ့ဒီခေတ်လိုပေါ့တခါတရံကလေးလေးချစ်စရာလေးဟိုကဒီကလာပြစ်ထားတဲ့ခါကျွန်တော်မွေးမယ်ကျမမွေးမယ်ပေါ့အခုလည်းပဲအဲ့လိုဖြစ်တော့ဘုရားလောင်းကတခြားလက်ထဲမသွားပါဘူးခမီးတော်ကြီးလက်ထဲသွားအဲ့ဒီမှာခမီးတော်ကြီးကမွေးပြီးတော့မှနော်မိဖုရားကြီးလည်းမြောက်ပါတယ်သူ့အမေကိုလည်းအဲခမီးတော်ကွယ်လွန်တဲ့အခါကတ္ထဝါဟနာမင်းဆိုတာဖြစ်ပါတယ်အဲ့တော့ဒီဆက်တော်မှာဘာသွားတွေ့ရသလဲဆိုလို့ရှိရင်ဒီသစ္စာတရားဟာအဆုံးဖြတ်ပေးတယ်ဒါလေးပဲဒီတော်ကသင်္ကွေသမားဟာဒီသားဟာဟိုဘယင်ကြီးရဲ့သားပါလို့ပြောဖို့ဟာဒီခေတ်လို့ပါလေဒီ DN ပါတော့ဟိုဒီ DNA ဆိုတာရှိတယ် DNA ဘာတွေလုံးချာလဲဘယ်လိုလုပ်ရှိမှာတော့ဒုက္ခဒုက္ခအဲ့တော့အကောင်ဆုံးကတော့တစ္ဆာပဲဆိုပြီးတော့ဒါကြောင့်မလို့မိမိတို့တတွေကိုဖခင်ရဲ့ဒေသနာကပါပြောတယ်လေတကယ်အခက်အခဲနဲ့ကြုံလာတဲ့အခါတစ္ဆာကိုမမေ့ပါနဲ့သစ္စာဆိုတာဟာလေတကယ်ကိုစွန့်နေဆိုတာထင်ရှားပါပဲအဲတခုတော့ရှိပါတယ်မှန်ရင်ပြီးရောဆိုတဲ့သဘောမျိုးနဲ့တော့မဟုတ်တာကိုတော့သစ္စာမပြုမိပါစေနဲ့ကောင်းတဲ့ဘက်ကသစ္စာပြုမိဖို့တော့လိုပါတယ်ဟိုဘယ်လိုပြောမလဲငါရက်တော့တာမှန်ပါဤငါခိုးတာမှန်ပါဤဆိုတော့မကြိုက်ဘူးပေါ့နော်ဟိုမှန်နိုင်လဲမကောင်းဘူးအခုလို့စားကောင်းတဲ့အမှန်ပေါ့ဟိုဘုန်းကြီးတို့တခါပြောဖို့သလိုပေါ့တခါတရံအယူငမှုဆိုတာကလည်းဟိုဖောက်တတ်တယ်ယောက်ျားကမူးတတ်ယူတတ်တယ်အဲကျန်တဲ့ချိန်တော့ဘုရားတရားလေးရှိတယ်မူးပြီဆိုရင်ဘုရားရဲ့တရားရဲ့သိပ်မကတ်တော့အဲညကျတော့မူးပြီးတော့မှအရက်ပလင်းကြီးကန်ကန်ပြီးတော့ဘုရားကန်းရှည်သွားပြီးတော့ရိုင်တိုင်းရိုင်တိုင်းနဲ့အရက်ပလင်းကြီးဘုရားပစင်သွားတင်ပါဇက်ကလည်းလျှောက်မြတ်စွာဘုရားဟဲ့ဒီကောင်းတဲ့အရက်ကိုဘုရားအားလှူဒန်းပါ၏ဘုရားလူရမ်းပါရေဆိုတော့မရအတန်ကြတော့ကြည့်လိုက်တော့သူ့ယောက်ျားဖရာအရေပလင်းလူ
သိပ်ပေါက်ပြီးတော့ရှင်ပါလုံးတော့ငါဒီအမှုဒီအယူဘယ်နဲ့ဖရဲသွားအရပလင်းလှူတာတော့ဆိုတော့ဟာဒါဒါနပဲကွာအာဘာဒါနလေဖရဲသွားအရပလင်းလှူမဟုတ်ပါဘူးတို့ဖရဲကသက်ပင်ယူဖရဲပါကွာတဲ့တောက်တဲ့မတောက်တဲ့ကြီးလုံးပါဘောကွာတော့ခွာကြတဲ့ငါမှုကရှိသေးတယ်အဲ့တော့မြတ်စွာဘုရားကအဲ့ဒီမှာကောသလရှင်ဘုရင်အကြောင်းပြုပြီးတော့မှအဲ့ဒီဒေသနာဟောခဲ့ပါတယ်เนาะအဲခုနအမေဆိုတာမဲတော်မဟာယာပါပဲမဟာမာယာပါပဲအဲခမီးတော်ဆိုတာလည်းသောတော်နာမင်းကြီးပါပဲအဲသားတော်ကထဝါနာမင်းဆိုတာဘုရားလောင်းပေါ့เนาะဇာတိယုံမြတ်အမိဝတ်เนาะအမျက်ပဒါနာမွေးခဲ့ရเนาะဒီဇာတိယုံမြတ်မှာအမိကပြတ်ထမ်းမာတာမဟုတ်ပါဘူးတဲ့အဖကပြတ်ထမ်းတာပါဇာတိယုံမြတ်အမိလှဘာအမြတ်ပဌာနာမွေခံရအဖေဘက်ကအရင်ပဌာနာပဲတဲ့ဇာတိကိုဆုံးဖြတ်တဲ့အခါအဖေကိုအရင်ခံဆုံးဖြတ်ရတယ်အဲဒါကတော့ပြင်ဘုန်းကြီးတို့ခုနှစ်ခုမြောက်ကတ္တဝါနာဇတ်ဖြစ်ပါတယ်အဲအခုဆက်ပြီးတော့ဇတ်တော်အမှတ်เนาะရှစ်ဖြစ်တဲ့ဂာမဏိဇတ်ကိုဆက်ပြီးတော့မှပူဇော်ပါမယ်ဒါကလည်းပဲမြတ်စွာဘုရားလက်ထက်ကတာဝတိမြို့မှာအဲဇေတဝန်ကျောင်းမှာဝရိယလျှော့တဲ့ယဟန်တပါဟိုဒီနေ့ပြောခဲ့သလိုပါပဲအဲ့ဒီယဟန်ဟာဘုရားသာသနာကိုရောက်လာတဲ့အခါမှာတကယ်ကိုစူးစမ်းပါတယ်တကယ်ကိုစူးစမ်းအထုတ်တာဟိုဝရိယကိုတင်းတင်းရင်းရင်းအထုတ်တာနော်ဟိုဟိုဒီနေ့ပြောခဲ့သလိုပဲသာသနာတဲ့ဝင်လာတဲ့အခါမှာအမတ်တမဲ့နေတာမဟုတ်ဘူးဟိုယဟန်ဖြစ်တဲ့အခါဆရာဥပဇေကျင့်ဝတ်တွေကျင့်တယ်ဟိုဒီနေ့ပြောသလိုဓမ္မတိကာတွေသင်ယူတယ်အဲ၅ပါးအထိကမ္မထာနေသင်ယူတယ်။နောက်တော်ချောင်းနေမယ်ဆိုပြီးတော်ချောင်းသွားပြီးတော့ဟိုသွားနေတာ။သွားနေတဲ့အခါဟိုကြအင်မတန်တင်းတင်းရင်းရင်အာထုတ်ပင်အာထုတ်ညာတော်လဲပဲတရားမတက်ပါဘူး။တမတ်တက်ဖို့မရပါဘူး။အရေးနမိတ်ကလေးတော်မပေါ်တဲ့အခါသူ့ကိုယ်သူဟိုတနေ့ကပြောခဲ့သူဆင်ញင်တာပေါ့။ဩငါဩဂတိတင်ယူပုဂ္ဂိုလ်လည်းမဖြစ်နိုင်ဘူး။နော်။ဝိပ္ပစီတင်ယူပုဂ္ဂိုလ်လည်းမဖြစ်နိုင်ဘူး။နေရပုဂ္ဂိုလ်လည်းမဖြစ်နိုင်ဘူး။ဖရာဟောသလိုပဲငါဟာဗဒ္ဓပရမပုဂ္ဂိုလ်ပဲထင်ပါတယ်ဒီတော့တော်ကြောင်းနေအလကားပဲဖရာထံသွားဖရာဖူရင်တရားနာမယ်ဆိုပြီးတော့ပြန်လာတာအဲ့ဒါကျန်တဲ့ပုဂ္ဂိုလ်တွေကနေကဲ့ရဲ့ပြီးတော့ဘာလို့ဝိရိယလျှော့တာလဲဖရာသာသနာဝိရိယတင်းတင်းအထုတ်မှတမက်တဖို့ရမှာပေါ့ဆိုပြီးတော့နောက်ဆုံးတော့ဖရာထံခေါ်သွားတယ်တဲ့အဲ့တော့ဒီဇတ်တော်တွေကိုကြည့်ရတဲ့အခါတခါတရံဘုန်းကြီးတို့ရှက်တောင်ရှက်လာတယ်တရားအထုတ်တာတရားမရလို့ဝရိယရော့ရင်ကိုတော်တွေကဆွဲဆွဲခေါ်တယ်ဆိုတော့ဒီခေတ်တော့အဲဆွဲခေါ်တဲ့ကိုတော်ပဲဟိုလက်ညောင်းမလားအဆွဲခံရတဲ့ဖုန်ကြီးတွေပဲကုံသွားမလားများလားမလားတော့စဉ်းစားစဉ်းစားကြည့်ပြီးတော့အဲ့ဒါဆိုလိုတာကတခြားမဟုတ်ဘူးတပားနဲ့တပားဟာတရားဖြစ်အောင်ဆောင်လျှောက်တယ်ဒါလေးပြောချင်တာပါဒီခေတ်လိုပေါ့စာပေအထုတ်တဲ့အခါတပားနဲ့တပားပရိယတ်တိအောင်မှန်စင်မြန်းအောင်ကူညီကြသလိုပဲဖရာလက်ထက်ကလည်းပဲတရားရအောင်တပားနဲ့တပားကူညီကြတာကူညီကြတာဒီကိုတော့ဝရိယပေါ့တယ်ဖရာထံခေါ်မယ်ဆက်ပြီးတော့ဖရာထံခေါ်သွားတာအဲ့ဒါမြတ်စွာဘုရားကနေပြီးတော့မှဒီဟန်းကိုအကြောင်းပြုပြီးတော့မိန့်ကြားပါတယ်နော်အေးတဲ့ငါဘုရားသာသနာမှာနေပြီးတော့မှဘာဖြစ်လို့ဝရိယလျှော့ရတာလဲတဲ့သင်ဟာနော်ဒီပြောမယ်ဆိုရင်တော့ဗာရာဏသီမင်းရဲ့သားတရားရှိတဲ့ထဲမှာအငယ်ဆုံးသားဖြစ်ခဲ့တယ်။အဲအဲ့ဒီမှာပညာရှိတဲ့ပုဂ္ဂိုလ်ရဲ့အဆုံးအမကိုနားထောင်ပြီးတော့မှဝရိယနဲ့တင်းတင်းစူးစမ်းခဲ့လို့ထီဆောင်မင်းဖြစ်ခဲ့တယ်နွေဆိုပြီးတော့ပြောတာ။ဘုန်းကြီးတို့စာမှာလည်းပြောထားတယ်။ဟိုတွက္ခာတဓမ္မနဲ့ဒုရက္ခာတဓမ္မတရားမဟုတ်တာတရားလုပ်ပြီးဟောထားတဲ့နော်အမှားသာသနာမှာဆိုရင်တဲ့ပြင်းတဲ့လူကဒုက္ခရတယ်တဲ့ဝရိယတင်းတဲ့လူကဒုက္ခရတယ်ဘာကြောင့်တော့အမှားသာသနာဖြစ်နေလို့ဒုရက္ခတဓမ္မဝိနည်းမကောင်းတဲ့ဖြင့်ဟောကြားထားတဲ့အမှားသာသနာဖြစ်နေလို့ပြန်ပြောပါမယ်အမှားသာသနာမှာအပြင်းထူရင်တက်တာပြီးတော့ချမ်းသာတယ်အမသာသနာမှာဝရိယတင်းတင်းနဲ့ကြိုးစားရင်ဒုက္ခတွင်သက်ဆင်းတာပဲအေးဖရာသာသနာလိုတွက္ခာတ္တဓမ္မဝိနည်းက အမှန်သာသနာမှာအပြင်းထွေရင်တော့ဒုက္ခအပူလုံးကြွားလိမ့်မယ်တဲ့ဝရိယတင်းတင်းနဲ့ကြိုးစားရင်တော့တမတ်တဖို့နော်မဲ့ပန်းဖို့ပန်းနိဗ္ဗာန်ပန်းရှင်မြန်းရလိမ့်မယ်ဒါလေးလည်းအရေးကြီးတယ်မိမိတို့ရနေတာကတွက်ခါတဓမ္မဝိနည်းအမှန်သာသနာမှာလူလာဖြစ်နေကြတာဒီတော့အပြင်းထူရမှာမဟုတ်ဘူးဝရိယနဲ့တင်းတင်းရင်ရင်ကြိုးစားရမှာဟိုတာမင်ညာဆရာတော်ဘုရားကြီးမိတ်နေဆိုတာလို့ဗောအုံခုလည်းမပြင်းနဲ့နောင်လည်းမပြင်းနဲ့ဘယ်တော့မှမပြင်းနဲ့တဲ့ပြောတာတော့ပြီးသွားပြီကျင့်တာကတော့မလွယ်သေးဘူးเนาะဒါကြောင့်မလို့ဘုန်းကြီးတို့အားလုံးဟာအဲ့ဝရိယနဲ့တင်းတင်းကြိုးစားဖို့လို့အဲ့တော့အဲ့ဒီမင်းသားအကြောင်းကိုဘုရားကပြန်ပြီးတော့မှမိန့်ကြားပါတယ်เนาะဒီကာမဏိမင်းသားပြောမယ်ဆိုရင်ဗာရဏသီမင်းရဲ့သားတရားထဲမှာအငယ်ဆုံးဖြစ်အဲ့တော့ဗာရဏသီမင်းကလည်းပဲပြောမယ်ဆိုလို့ရှိရင်သူ့သားတွေကိုတခါတည်းပညာရှိတွေထံပညာအသင်ခိုင်းပြီးတော့မှပညာတက်မြောက်လာပြီဆိုရင်ဇဏဘုတ်တွေကိုခွဲခွဲခွဲခွဲပြီးတော့မှပေးတာအဲ့တော့သားဖြစ်တဲ့ဒီကာမဏိမင်းသားကသူ့ဆရာထံမှာတရားသင်ပြီးတဲ့အခါဆရာကနေပြီးတော့เนาะပညာဆရာထံကပညာတွေရတဲ့အခါ तू ကဆရာကိုမေးတယ်ဆရာတဲ့ကျွန်တော်မျိုးကအငယ်ဆုံးတဲ့ရှင်ဘုရင်ဖြစ်မယ်ဆိုရင်တရားမြောက်ဆိုတော့ဘယ်တော့မှရောက်မှာမဟုတ်ဘူးတဲ့ကျွန်တော်ကလည်းရှင်ဘုရင်ဖြစ်ချင်တယ်ဆရာအကြံဉာဏ်ပေးပါဦးတဲ့ဒါဆိုရင်တပည့်ကြီးတဲ့ရှင်ဘုရင်ကနေပြီးတော့ဇဏဘုတ်တီအပိုင်စားပေးတဲ့အခါမယူနဲ့တဲ့ဆိုတော့ရှင်ဘုရင်ထံသူကပညာသင်ပြီးတဲ့အခါသွားတယ်ကဲငါသားမင်းဘယ်ဇဏဘုတ်ဘာညာပေးမယ်ဆိုတော့ခမီးတော်မင်းကြီးတဲ့တားတော်ကအငယ်ဆုံးဖြစ်တော့တားတော်တခြားသွားရင်ခမီးတော်ကြီးနားမှာဘယ်သူမှစုပြုစုဆောင်းဆောင်မဲ့ပုဂ္ဂိုလ်မရှိဘဲဖြစ်မှာပေါ့တဲ့ဒါကြောင့်မလို့တားတော်တော့ခမီးတော်နားမှာပဲနေပါရစီအဲသူကအဲ့လိုနဲ့နေပြီးတော့မှဆရာထံမေးတယ်ဆရာတဲ့ရှေ့ဘာဆက်ပြီးတော့လို့ရမလဲတဲ့အေးဘာဆက်လို့ရမလဲဆိုလို့ရှိရင်တဲ့ဘယင်ဖြစ်ချင်တဲ့ပုဂ္ဂိုလ်ဟာအများရဲ့ချစ်ခင်နှစ်သက်မှုရဖို့လိုတယ်ချစ်ခင်နှစ်သက်ဖို့ရဖို့ဆိုရင်ဘာလိုသလဲသင်္ကဟဝတ္ထုချီးမြှောက်ရတယ်တဲ့အဲ့လိုလဲတခါတည်းဆရာကပြောလိုက်ရောတခါတည်းနန်းတော်မှာရှိတဲ့နန်းတွင်ကမူကြီးမရာတွေရောတော့တိုင်ပြီးအတွင်းမှာရှိတဲ့ပုဂ္ဂိုလ်တွေရောအာလုံသောပုဂ္ဂိုလ်တွေကိုငါစီယုံမယ်စီယုံမယ်ဆိုတဲ့စိတ်အဲ့ဒီကာမဏိမင်းသားစိတ်ထဲမှာရသွားတယ်ရပြီးတာနဲ့ဘာလုပ်တလဲဆိုတော့တခါတည်းဟိုကျန်တဲ့ပုဂ္ဂိုလ်တွေစီမံတဲ့ကိစ္စတွေမှာ तू ကဝင်ဝင်ပြီးတော့မှကူညီပေးတယ်ချီးမြှောက်စရာတွေလည်းချီးမြှောက်အချင်းချုံပြောလိုက်တာအဲ့ဒါလို့ချီးမြှောက်ပြီးတော့မှအချင်းချုံโอ้ปิเตนาเปจ้วยเตนาจ้วยပြီးတော့มาส่องช่องအကုန်လုံးရဲ့ချစ်ခင်မေတ္တာမှုရအောင်ယူလိုက်တဲ့အခါကျတော့အာအလုံးရဲ့စိတ်ထဲမှာเนาะကာမဏိမင်းသားကာမဏိမင်းသားပဲဖြစ်လာတယ်မင်းကြီးသဘောချအောင်လဲနေတယ်တိုင်းသူပြည်သားတွေချင်းနဲ့အောင်လဲချင်းမြောက်ဒါပညာနဲ့ဝရိယပဲပညာလဲပါရတယ်ဝရိယလဲပါရအဲ့ဒါလို့ねနေလာရင်းနဲ့မှခမီးတော်မင်းကြီးကအိုးပြီးတော့တရားညောင်ဆောင်လျောင်းနေဆိုပါတော့အဲ့ခါကျတော့အမတ်ကြီးတွေကမေးတော့တာအရှင်မင်းကြီးအရှင်မင်းကြီးရဲ့ဒီနန်းဆန်ခံဖို့အတွက်ဘယ်သူကိုများအဲတောင်းဝန်ပေးရပါမလဲအနည်းရပါမလဲဆိုတော့ရှင်မင်းကြီးကလည်းညံရှိပါတယ်အေးတဲ့ငါသားတွေအားလုံးဟာဘယင်ဖြစ်ထိုက်တာပဲဒါပေမဲ့လို့အကုန်လုံးတပြိုင်တည်းဘယင်တော့လုံးလို့မရဘူးတဲ့ဒီတော့တင်တို့အမတ်ကြီးတို့နှစ်သက်တဲ့ပုဂ္ဂိုလ်ကိုပဲရှင်ဘုရင်အဖြစ်နန်းတယ်မှာဒီလိုအနှင်းပြီးတော့ရှင်ဘုရင်ကြီးနိုင်ပါဆန်းတော့နိုင်ပါဆန်းတော့အဲ့မှာမင်းကြီးမင်းသားတွေနော်အဲမူကြီးမရတွေပေါ့အဲ့မှာအစီအဝေးခေါ်ကြအစီအဝေးမှာဒီခေတ်ဆိုရင်တော့ဒါလွတ်တော်ခေါ်ပြီးတော့မှအဲမဲခွဲမဲ့သဘောပေါ့ကဲနော်မင်းကြီးမင်းသားတွေတရားတော်ရှိနေတယ်ဘယ်မင်းသားကိုရှင်ဘုရင်အဖြစ်ဆန္ဒပြုမလဲအဲ့ဒီခါမှာအလုံးကကာမဏီကာမဏီကာမဏီဖြစ်ကုန်ကြတယ်အဲ့ဒါအများရဲ့ကျေနပ်မှုနဲ့တရားမြောက်နောက်ဆုံးရောက်နေတဲ့မင်းသားဟာရှင်ဘုရင်စီစဉ်ရသွားခဲ့ပါတယ်အ
အဲ့ဒီရှင်ဘုရင်စီးစိန်ရသွားတဲ့အခါမှာကျန်တဲ့မင်းသားတွေကနေပြီးတော့မကြည်နိုင်ကြပါဘူးနောင်တော်တွေကမကြည်နိုင်တဲ့အတွက်ခါလဲလာပြီးတော့တိုက်မဲ့ပြူမဲ့ဆိုလို့လာပါတယ်လာတဲ့အခါဆရာလာကုန်ပြီဘယ်နဲ့လုံးမလဲပေါ့သူဆရာမေးတော့ဆရာကအရှင်မင်းကြီးတဲ့မြတ်အောင်စီမံရပါမယ်တဲ့အဲ့တော့ခမီးတော်မင်းကြီးထားခဲ့တဲ့စီစဉ်ဥစ္စာတွေကိုအပုံတရာပုံလိုက်ပါအဲ့ဒီအပုံတရားပုံပြီးတော့မှကြံတဲ့မိညီမင်းသားတွေအတွက်အပုံ96ပုံကိုထိုက်တန်ရာထိုက်တန်ရာအနှင်းလိုက်ပါတဲ့ကြီးစံမြတ်တအောင်စီမံပေးတယ်အဲ့ဒီခါမှာအဲ့ဒီခါမဏိမင်းကလည်းပဲသူ့ရဲ့ဆရာပြောတဲ့အတိုင်းပဲအပုံတရားပုံသူ့တပုံပဲယူထားပြီးတော့ကြံတဲ့96ပုံကိုကြံတဲ့မိညီမင်းသားတွေကိုပေးပါတယ်ဆိုပြီးတော့ကြေညာလိုက်တာအဲ့ဒါကိုကြံတဲ့နောင်တော်တွေကလည်းပထမတော့အကြီးဆုံးကိုပေးရမယ်ပေါ့ဒီလိုလေးလဲတခါလဲဒီဘက်ကအစီအမံတွေလဲထွက်လာရောဩကြည်စမ်းဒို့ညီလေးဟာညံလဲရှိတယ်အင်မတန်မြတ်တောက်အောင်လဲစီမံထားတယ်ဒို့အားလုံးတပြိုင်တည်းမင်းလို့ဘယ်လိုလုပ်ဖြစ်မလဲအဲ့တော့ဒို့ညီကိုပဲဒို့နန်းတင်ညာဆိုဒို့ညီကိုဒို့သဘောတူတယ်ဆိုပြီးတော့မှအားလုံးတခါလဲရောက်လာကြတယ်ခါတဲ့အဲ့ဒီမှာစုံစုံညီညီနဲ့ပျော်ပျော်ရွှွှွှွမှာပဲဂါမဏိမင်းသားကလည်းသူဦးတန်းနေကျူးပါတယ်အေးတဲ့ဂါမဏိရေတဲ့မင်းအခုရတယ်ဆိုတဲ့မင်းစီစိန်ဟာဆရာပေးတဲ့စီစိန်ပါတဲ့အမတန်မှန်တဲ့စကားဘုန်းကြီးတို့မှလည်းအဲ့ဒီနှလုံးသွင်းအမြဲတမ်းရှိတယ်ဩတို့ဒီလိုသာသနာမှာနေရာရတယ်ဆိုတာဖရာဆိုတဲ့ဆရာပေးတဲ့စီစိန်နေဒီစွာတင်ကကြောင်းစေးတွေဟာဆရာဟာဒီဆရာဖရာရဲ့ဟာဒီတကအတူနေနော်အနည်းနေဆရာသမားအနည်းနဲ့ပြောမယ်ဆိုရင်မိမိတို့ရဲ့အခုဖြစ်ပေါ်လာတဲ့နော်ပစ္စည်းလေးပါဆိုတာတွေဟာတိပိဋကရောဆရာတော်ဖရာကြီးနဲ့တကွဆရာတွေပေးတဲ့စီစဉ်နေပဲတပည့်တို့ဥစ္စာဆိုတာဆရာဟာဒီကြီးပါပဲအဲ့ဒါလို့ကာမဏိမင်းသားဟာနော်ရှင်ဘရင်ယာရုရခဲ့တယ်ဘာကြောင့်လဲဆရာဖြစ်တဲ့ဖရားအလောင်းပညာရှိအမတ်ကြီးရဲ့အဆုံးအမကိုနာခံပြီးတော့မှကျင့်ကြံခဲ့လို့ပဲဝရိယနဲ့ကြိုးစားခဲ့လို့အဲ့ဒီဇတ်တော်ကိုမြတ်စွာဘုရားကဟောပြပြီးတော့မှအေးသင်ဟာအဲ့ဒီတုန်းကတရားမြောက်နောက်ဆုံးကတော့မှရှေ့ဆုံးရောက်ပြီးရှင်ဘုရင်ဖြစ်ခဲ့သေးတာပဲဘာလို့ဝရိယလျှော့ရတာလဲဆိုပြီးတော့မှတိုက်တွန်းစကားဟောပြီးတော့မြတ်စွာဘုရားကအထွတ်တင်ပြီးတော့မှတစ္ဆာလေးပါပြပါတယ်တစ္ဆာလေးပါဒေသနာအဆုံးတဲ့အခါမှာဝရိယရော့တဲ့ယံဟာအမြင့်ဆုံးအောင်မန်းဖြစ်တဲ့အရဟတဘုဘံဆင်မြန်းနိုင်ခဲ့ပါလေ။ဒါကြောင့်မလို့ဇတ်တော်ပြန်ပေါက်မယ်ဆိုရင်တော့အဲ့ဒီကာမဏိမင်းသားဆိုတာဟာအခုဝရိယရော့ပြီးတော့ဖရာရဲ့တရားကြောင့်ဝရိယတင်းပြီးတော့ယဟန္တာဖြစ်သွားတဲ့ယဟန်မှာပဲ။အဲပညာရှိအမတ်ဆိုတာကတော့ဖရာလောက်မှာပဲ။ဆရာအဆုံးမနာယူကမုတ်ချအကျိုးရှိတားတရားတွင်ထွေးဆုံးပင်ဘယင်ဖြစ်လေ၏တဲ့ဒါကြမလို့ဆရာမှန်ကိုစီ